Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2019ခုနှစ်အောက်တိုဘာလ29ရက်တောက်ကြနေ့မနေ့ဖက်ဗီဒီယိုတန်လှည့်စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ3240နဲ့49ကသာမကဗီဒီယိုရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါလိမ့်ရှင်။ဒီမှာခွန်ညိုပါခုနှစ်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီကနေ့မနေ့ဖက်သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါ။စီးရီးယားသမ္မတဘာသာရေးအဆက်ယာရုကဆင်ပြရမယ်လို့အမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson ကပြောပါတယ်။မြန်မာရေးလူမျိုးရေးပေါင်းစည်းဆုံးဖြတ်ချက်မူကြမ်းကိုကန့်ကွက်မယ်ဆိုတာမဟုတ်ဘူးလို့ရုရှားနိုင်ငံသားဌာနကညင်းလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံပူးတွဲအလို့အဖွဲ့အတွက်လုံထုံးလုံကြီးတွေကိုနိုဝင်ဘာ30နောက်ဆုံးထားရေးဆွဲမယ်လို့ဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးကပြောပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းတည်ရပါမယ်ခင်ဗျာ။
အခုမနက်ခင်းနားဆင်ရမယ့်နိုင်ငံတကာသတင်းလွှာတွေမှာအမေရိကန်သမ္မတရဲ့အာရှခရီးစဉ်နဲ့ပတ်သက်လို့လေးလာတုံတက်သူတွေရဲ့အမှတ်ချက်အမျိုးမျိုးတွေကတချို့ကိုအခုလိုနားဆင်ရမှာပါ
။ He's raised all kinds of expectations about what he is going to do about North Korea. And if he doesn't
North Korea ကိုအမျိုးစုံပြောခဲ့တဲ့အတိုင်းသမ္မတကမလုပ်ရင်သူ့ကုံတိတ်ခါထိခိုက်စေမယ်ဆိုပြီး North Korea ရဲ့လေးလာတုံတက်သူပြောပြသွားတာပါရှင်။တခါအမေရိကန်နိုင်ငံဂျာယီဝင်ကြီးရဲ့အာဖဂန်နစ္စတန်ခရီးစဉ်ကိုလည်းနားဆင်ကြရပါမယ်။မြန်မာပြည်ဆိုင်ရာသတင်းလွှာတွေမှာတော့ရခိုင်ပြည်နယ်အရေးဟာပြည်တွင်းကိစ္စမဟုတ်တော့ဘဲနယ်နိမိတ်ကိုကျော်လာပြီးဖြစ်လို့ကုလလုံခြုံရေးကောင်စီကပြင်ထန်တဲ့ဆုံးဖြတ်ချက်ချဖို့လူခွင့်ရေးအထူးကိုယ်စားလှယ်ကတိုက်တွန်းချက်နဲ့အတူတခြားရခိုင်ဒေသဆိုင်ရာသတင်းလွှာတွေကိုနားဆင်ကြရမှာပါ။အခုရင်ဆုံးတော့တောက်တန်နေမနေ့ဖက်ထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါက်ခင်မျိုးသက်တို့ကကြီးညာပါမယ်ရှင်
စီးရီးယားနိုင်ငံရဲ့နဂတ်နိုင်ငံရေးစက်ခုံမှာသမ္မတဘာသာရေးအဆက်အတွက်နေရာမရှိတော့တာကြောင့်ယာရုကဆင်းပြေးရမယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီး Rex Tillerson ကပြောလိုက်ပါတယ်။စီးရီးယားနိုင်ငံကိုဒစီဒစီနဲ့ပြန်လည်ပေါင်းစည်းဖို့အမေရိကန်ကလှုံ့ဆော်နေတာဖြစ်ပြီးအဲ့ဒီအစိုးရအဖွဲ့ထဲမှာဘာသာရေးအဆက်အတွက်နေရာမရှိကြောင်းမကြာသေးခင်ကပဲအရှိအလေပိုင်းနဲ့တောင်အောင်ရှာနိုင်ငံတွေကိုသွားရောက်ခဲ့တဲ့ဝန်ကြီး Tillerson ကဂျာတာပရီနီမှာဂျနီဗာကိုရောက်လာခြင်းအတွင်းအဲ့ဒီလိုပြောလိုက်တာပါ။ဝင်းကြီးတလာဆန်ဟာစီးရီးယားဆိုင်ရာအမေရိကန်အထူးတန်တမန်စတီဖန်တူမစ်ဆိုတာနဲ့လက်ရှိစီးရီးယားမှာဖြစ်နေတာတွေကိုဆွေးနွေးပြီးအခုလိုပြောတာဖြစ်ပါတယ်။စီးရီးယားမှာပြည်တွင်းစစ်ဖြစ်နေတာ6နှစ်ကျော်နေပါပြီ။လူတန်းဝက်လောက်တည်ဆုံရပြီဖြစ်တယ်လို့ပြည်တွင်းပြည်ပမှာဥယျာဉ်စွန့်ခွာထွက်ပြေးနေရသူပေါင်းတပ်တန်းလောက်ဆက်တပ်တန်းလောက်ရှိနေပါတယ်
။အမေရိကန်နိုင်ငံရဲ့ဝင်းကြီး Rex Tillerson ဟာမကြာသေးခင်ကသွားခဲ့တဲ့တောင်အာရှခီးတို့အတွင်းကမ္ဘာပေါ်မှာအရေးအကြီးဆုံးလို့ဆိုရမယ်ကိစ္စရအများပြားကိုဖြေရှင်းဖို့ကြိုးစားခဲ့ပါတယ်။အဲ့ဒီထဲမှာအာဖဂန်နစ္စတန်နိုင်ငံဗျံပဒါအခြေအနေပြန်ပြီးမရောက်အောင်တားဆီးဖို့ IS အစွန်းရောက်အဖွဲ့ပြန်ပြီးခေါင်းထောင်လာနိုင်မဲ့ကတ်နဲ့အီရာဂျာတင်းမာမှုတွေရော့ကျသွားစေဖို့နဲ့အီရန်ကိုဖြစ်နိုင်တဲ့အထူးကြံဖြစ်အောင်လုပ်ဖို့ဆိုတာတွေပါဝင်ပါတယ်။ဝန်ကြီးတလဆန်ကိုအာဖဂန်နစ္စတန်နဲ့အိန္ဒိယမှာကြိုခဲ့တာကတော့အံ့ဩစရာမရှိပါဘူး။သမ္မတဒေါ်နယ်ထရန့်မကြာသေးခင်ကပဲကြေညာထားတဲ့ဒေတာရင်းမူဝါဒရဲ့တစိ့တစ်ပိုင်းအဖြစ်နဲ့အိန္ဒိယနိုင်ငံနဲ့ပူးပေါင်းဆောင်ရည်တိုးချဲ့ဖို့အတွက်သမ္မတထရမ့်ကကြိုးစားနေတာဖြစ်ပါတယ်။ဒါပေမဲ့အစွန်းရောက်အုပ်စုတွေကိုနှိမ်နှင်းဖို့နဲ့သူတို့ခိုးလုံနေတဲ့နေရာတွေကိုရှင်းပစ်ဖို့အတွက်ဖိအားတိုးပေးတာတွေနဲ့ရင်ဆိုင်နေရတဲ့ပါကစ္စတန်မှာတော့တိတိဆိတ်ဆိတ်ပဲသူ့ကိုကြိုဆိုခဲ့တာတွေ့ရပါတယ်
။ကက်တလန်ဒေသရဲ့သမ္မတကော့စ်ဖွိုက်ဒမွန်ကကက်တလူးနီးယားဒေသလွတ်လပ်ရေးမတင်ညာသေးတာကြောင့်စပိန်တနိုင်ငံလုံးမရေမရာအခြေအနေအောက်မှာဆက်ပြီးစောင့်နေကြပါတယ်။လုံခဲ့တဲ့နှစ်ပတ်ကကက်တလန်လွှတ်တော်မှာမစ္စတာဘွိုက်ဒမွန်ကလွတ်လပ်ရေးတင်ညာမယ်လို့မျှော်လင့်ခဲ့ကြပေမဲ့စပိန်ဗဟိုအစိုးရနဲ့ဆက်ဆက်ဆွေးနွေးဖို့စောင့်နေလို့မယ်ဆိုပြီးလွတ်လပ်ရေးမကြေညာသေးပဲဆိုင်းထားတာပါကက်တလူးနီးယားဒေသခွဲထွက်ရေးမထွက်ရေးလူမှုစာနာခိုင်ပွဲကိုအောက်တိုဘာလ1ရက်နေ့ကလုပ်ခဲ့ပြီးမဲပေးသူကက်တလန်မဲဆန္ဒရှင် 90 ရာခိုင်နှုန်းကခွဲထွက်ဖို့ထောက်ခံခဲ့ကြပါတယ်လူမှုစာနာခိုင်ပွဲဟာအခြေခံဥပဒေနဲ့မညီညွတ်ဘူးလို့စပိန်အစိုးရကပြစ်တင်ရှုတ်ချပြီးရဲတပ်ဖွဲ့အင်အားကိုတုံးပြီးတော့လူမှုစာနာခိုင်ပွဲကိုတားဆီးဖို့ကြိုးစားခဲ့တာကြောင့်မဲလာပေးသူ90ရာခိုင်နှုန်းလောက်ပဲရှိခဲ့ပါတယ်ပြားပေးခံနေရတာကျွန်တော်တို့ကြီးပဲဖြစ်ပုံရတယ်လို့ဘာစီလိုနာမြို့ဒေသဆိုင်ရာအစိုးရရုံးမှလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်း Point de Mon ကပြောခဲ့ပါတယ်။စပိန်ဗဟိုအစိုးရဟာကက်တလန်ဒေသလူလူကိုဖိနှိပ်နေပြီးဆွေးနွေးဖို့ကိုညှင်းဆန်နေတယ်လို့လည်းဆက်ဆွဲပြောဆိုပါတယ်
။ပြီးခဲ့တဲ့လတုန်းကဘယ်လာရုစ်နဲ့ပူးတွဲပြီးပြုလုပ်တဲ့စီးရီးလက်ချက်မှုနဲ့ပတ်သက်ပြီးရုရှားကအနောက်တိုင်းစီးရီးမဟာမိတ်တွေကိုအမှန်မပြောကြခဲ့ဘူးလို့ NATO စစ်မဟာမိတ်အဖွဲ့ကဆက်ဆွဲပါတယ်။စီးရီးလက်ချက်မှုမှာပါဝင်တဲ့တပ်သားအရေးအတွက်လေ့ကျင့်မှုဆိုင်ရာပမာဏနဲ့အတိုင်းတာဟာဒီလေ့ကျင့်မှုမလုပ်ခင်ရုရှားကပြောပြခဲ့တာတွေနဲ့ကွာခြားနေတယ်လို့ NATO အကြီးအကဲ Jens Stoltenberg ကကြက်သပရင်းနေမှာပြောတာပါရုရှားကဝန်ထမ်းအရာရှိတွေက2018ဇာပတ်စီးရီးလေ့ကျင့်မှုမှာတပ်သား1900ပါ ါမယ်လို့ပြောပေမဲ့အာတိတ်ဒေသကနေယူကရိန်းအရှေ့ပိုင်းထိတပ်သားတသိန်းလောက်ရှိနေတာဖြစ်ပြီးသူတို့ဟာအနောက်နိုင်ငံတွေကိုတိုက်ခိုက်တဲ့ပုံစံလေ့ကျင့်ကြတာဖြစ်ကြောင်းနေတိုးကတွေ့ကြရတယ်လို့ပြောပါတယ်။နေတိုးဆိုင်ရာရုရှားတမ်မတ်ကြီးအလက်ဇန်းဒါဂရက်ရှ်ကိုကတော့နေတိုးနိုင်ငံတွေဟာရုရှားကလုတ်သမျှစီးရဲလှုပ်ရှားမှုတွေကိုဇာပက်လေ့ကျင့်မှုအစိတ်ပိုင်းဖြစ်နေထက်တွေ့နေကြကြောင်းနဲ့ရုရှားရဲ့စီးရဲလေ့ကျင့်မှုနဲ့ပတ်သက်တဲ့ဝါရဖြတ်မှုတွေကိုရုရှားကလက်မခံဘူးလို့ပြောပါတယ်။ရုရှားဟာ2014လောက်ကယူကရိန်းနိုင်ငံခရိုင်းမီးယားဒေသမှာလုခတ်တယ်လို့လူနည်းစုဖြစ်ရှိနေတဲ့ရုရှားဥယျာဉ်များတဲ့ဘော်တစ်ဒေသရဲ့နိုင်ငံတချို့ကိုစစ်တပ်ရဲ့ကစားနီးတုံးပြီးသိမ်းယူမှာကိုအနောက်နိုင်ငံတွေကစိုးရိမ်နေကြတာဖြစ်ပါတယ
်။ UAE ကတည်းကမနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5ไลโดมีเตอร์40กิโลเฮิรตซ์4433ยาไลโดมีเตอร์48กิโลเฮิรตซ์6785เนี่ยดุติยานายวะมาไลแลมีเตอร์190กิโลเฮิรตซ์1509ก็นี่ทุ่งเล่นไปได้บาเลยရှင
်ทีวีก็นี่ต่อจากนี้มันเนี่ยเพชรเนี่ยก็ได้เสร็จเลยทุ่งเล่นไปได้ပြည်ထောင်နဲ့ပြည်သူတို့ပူးတွဲရေးဆွေးနွေးထားတဲ့မြန်မာနိုင်ငံရဲ့ကုလသမဂ္ဂလုံခြုံရေးကောင်စီဆွေးနွေးချက်မူကြမ်းကိုကောက်ကွက်မယ်ဆိုတဲ့သတင်းတွေကိုမဟုတ်တဲ့အကြောင်းရုရှားနိုင်ငံသားရဲ့ဌာနကညင်တယ်လို့တရုတ်ဆင်ဝါသတင်းတစ်ပုဒ်မှာဖော်ပြထားပါတယ်။ဆွေးနွေးချက်မူကြမ်းနဲ့ပတ်သက်တဲ့လူငန်းတွေဆက်လုပ်နေကြောင်းဒီကိစ္စပေါ်လူငန်းရေးကောင်စီကနောက်ထပ်လှုပ်ဆောင်ရေးနဲ့ပတ်သက်ပြီးအပြုသဘောဆောင်တဲ့ဆွေးနွေးမှုတွေတဲ့မိမိတို့အစဉ်နဲ့ရှိကြောင်းရုရှားနိုင်ငံသားရဲ့ဌာနပြောခွင့်ရလူသမီးမာရီယာဇာခါရိုဗာကကြာတာပြင်းနဲ့ပုံမှန်သတင်းစာရှင်းလင်းပွဲတွင်ပြောသွားတာပါ။လူငယ်ရေးကောင်စီဆုံးမချက်မူကြမ်းထဲမှာမြန်မာတာဝန်ရှိသူတွေကိုအပြင်းထန်ဝေဖန်ပြောဆိုထားတာတွေပါတယ်ဆိုရင်ရုရှားကကန့်ကွက်မယ်လို့အမည်မဖော်တဲ့ရုရှားတန်တမန်အတိုင်းဝန်ကသတင်းချင်းမြစ်တွေကိုကိုးကားပြီးရုရှားခြေဆိုင် Espresso သတင်းစာကစာသားပေးနေအစောပိုင်းမှာရေးခဲ့တာပါ။ကျင်းတင်းတဲ့ပြည်တွင်းကိုပူးတွဲရေးဆွဲတဲ့ဆုံးမချက်မူကြမ်းထဲမှာပြဿနာရှိတဲ့အချက်တွေပါနေကြောင်းအဲ့ဒီအချက်တွေဟာရခိုင်ပြည်နယ်ရဲ့အခြေအနေမှန်ကိုအပြည့်အဝမထင်ရသလိုအဲ့ဒီကအချက်တဲကိုဖြည့်ရှင်းဖို့ကြိုးစားနေသူတွေရဲ့လှုပ်ဆောင်ချက်တွေကိုလည်းအလုံးအလောက်ထင်ရမှုမရှိဘူးလို့ရုရှားနိုင်ငံသားဌာနပြောခွင့်ရဇာခါရိုဗာကပြောပါတယ်။ရခိုင်ပြည်နယ်ကြက်တဲကိုဖြည့်ရှင်ရေးပြည်ပနိုင်ငံတွေနဲ့နိုင်ငံတကာအဖွဲ့အစည်းတွေရဲ့အကူအညီနဲ့မြန်မာအာဏာပိုင်တွေကလှုပ်ဆောင်ခဲ့တာကြောင့်အခြေအနေတိုးတက်နေပြီလို့လည်းရုရှားပြောခွင့်ရကဆိုပါတယ်
။ရခိုင်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးသူတွေအတွက်နေအိမ်တွေဆောက်လုပ်ရမှာအစိုးရကိုအကူအညီပေးမယ်လို့သဘောတူကြောင်းမြန်မာအစိုးရသတင်းမှာဖော်ပြထားမှုကမမှန်ကန်ဘူးလို့ကုလသမဂ္ဂပြည်လည်နေရာချတိုင်းအစီအစဉ်တစ်ခုဖြစ်တဲ့ UN Habitat ကညင်းဆိုလိုက်ပါတယ်။ပြီးခဲ့တဲ့နှစ်အကြမ်းဖက်မှုတွေနောက်ပိုင်းမြန်မာအစိုးရကရိုဟင်ဂျာဒုက္ခသည်တွေကိုဒုက္ခသည်စခန်းနဲ့တူတဲ့ရွာတွေမှာပြည်လည်နေရာချထားပေးခဲ့တာနဲ့ပတ်သက်ပြီးကုလသမဂ္ဂကဧပြီလထဲမှာပဲဝေဖန်မှုတွေနဲ့အတူကုလသမဂ္ဂနဲ့မြန်မာတို့ကြားအဆင်မပြေမှုတွေဖြစ်နေတာပါ။ဩဂုတ်လ25ရက်နေ့ရခိုင်ပြည်နယ်တွင်အာဆာအကြမ်းဖက်ဖွဲ့တိုက်ခိုက်မှုတွေနောက်ပိုင်းဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးတဲ့ရိုဟင်ဂျာ6သိန်းလောက်ရှိတယ်လို့ကုလသမဂ္ဂကပြောဆိုထားပြီးရိုဟင်ဂျာတွေလူမျိုးတုံးရှင်းလင်းမှုမြန်မာစစ်တပ်နဲ့ရခိုင်တချို့ကလှုပ်ဆောင်တယ်လို့ဆွဆွဲခဲ့တာဖြစ်ပါတယ်။ရခိုင်ရင်းနဲ့ပတ်သက်ပြီးအောက်တိုဘာ25ရက်နေ့မှာလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချက်ထားရေးပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးနဲ့ဖွဲ့ဟာကုလသမဂ္ဂပြည်လည်နေရာချက်ထားရေးအစီအစဉ်တစ်ခုဖြစ်တဲ့ UN Habitat ကအကြီးအကဲအရာရှိဘရူနိုဒါဂန်ဦးဆောင်တဲ့ဖွင့်တဲ့နေပြည်တော်မှာတွေ့ဆုံဆွေးနွေးခဲ့တာဖြစ်ပါတယ်။အစိုးရသတင်းစာ Global New Light ရဲ့အချက်အလက်တွေနဲ့သတင်းမှာဥယျာဉ်ရှိပြောင်းလာတဲ့ဒုက္ခဒေရီအတွက်နေအိမ်တွေဆောက်လုပ်ရမှာ UN Habitat ကနည်းပညာအကူအညီတွေပေးဖို့သဘောတူရဲ့အကြောင်းဖော်ပြထားတာပါ။ဒါပေမဲ့ရန်ကုန်ကုလသမဂ္ဂဌာနေကိုယ်စားလှယ်ရုံးပြောခွင့်ရ Stan Nislev Selling ကအခုအချိန်ထိသဘောတူညီချက်တစ်စုံတစ်ရာမရထားသေးကြောင်း Reuters သတင်းကိုပြောပြခဲ့တာဖြစ်ပါတယ်။
ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံကြားဖွဲ့စည်းဖို့သဘောတူထားတဲ့လုပ်ငန်းဖွဲ့နဲ့ပတ်သက်တဲ့သတ်မှတ်ချက်တွေနဲ့လှုပ်လှုပ်နည်းတွေကိုအပြီးသားရေးဆွဲဖို့နိုဝင်ဘာလ30ရက်နေ့ကိုနောက်ဆုံးသတ်မှတ်ထားတယ်လို့ဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီး S. Tuzaman Khan ကကြေညာပေးနေမှာပြောပါတယ်။မြန်မာနိုင်ငံတခိုင်ပြည်နယ်ကနေထွက်ပြေးသွားပြီးဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုလုံနေတဲ့ဒုက္ခသည်တွေကိုပြန်ပို့ရေးကိစ္စမြန်မာပြည်ထောင်စုဝန်ကြီးနဲ့ဆွေးနွေးဖို့တောင်းရောက်ခဲ့တဲ့နှစ်ရက်ကြာခီးစဉ်ကနေပြန်ရောက်မှာဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးကသတင်းတော်တွေကိုအဲ့လိုပြောတာပါ။ပူးတွဲအလို့ဖွဲ့ရဲ့သတ်မှတ်ချက်တွေနဲ့လှုပ်လှုပ်နည်းတွေကိုရေးဆွဲတဲ့အခါကိုပြန်နယ်ဦးဆောင်တဲ့အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေနဲ့ကုလသမဂ္ဂကအဆိုပြုထားတဲ့အချက်၅ချက်ကိုထည့်သွင်းစဉ်းစားပြီးရေးဆွဲသွားမယ်လို့ဘင်္ဂလားဒေ့ရှ်ပြည်ထောင်ဝန်ကြီးကဆိုပါတယ်။ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ဒုက္ခသည်တွေကိုပြန်ခေါ်မယ်ဆိုတော့မြန်မာပြည်ထောင်ဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်စွေကသူ့ကိုအာမခံပြောဆိုခဲ့တယ်လို့လည်းဝန်ကြီးအက်ဆက်ဒူဇမန်ကပြောပါတယ်။မြန်မာနိုင်ငံခီးစဉ်အတွင်းဝန်ကြီးအက်ဆက်ဒူဇမန်ဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့လည်းတွေ့ဆုံခဲ့ပါတယ်။ဒီတော့တည်းမှာပဲအာရှရေးရာဆိုင်ရာတရုတ်ထူတရမန်စွန်းကောင်ရှမ်းဟာဗိုလ်ဒူးနေကဘင်္ဂလားဒေ့ရှ်နိုင်ငံကိုသွားရောက်ပြီးဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေနဲ့ဒုက္ခသည်ရေးတွေ့ဆုံဆွေးနွေးပါတယ်။ဒ ီအခြေအနေဟာဒေသတွင်းအတွက်ကောင်းတဲ့အခြေအနေမဟုတ်ဘဲငြိမ်းချမ်းစွာဖြည့်ရှင်းစေခြင်းပြီးတော့မြန်မာဘင်္ဂလားဒေ့ရှ်နိုင်ငံအကြားဖြည့်ရှင်းစေခြင်းတဲ့အကြောင်းဒီအထူးတန်တမန်ကပြောခဲ့တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဝန်ကြီး MD Shahidu Haik ကပြောပါတယ
်။ကမ္ဘာအဆိုအဆုံးလူခွင့်ချုပ်ဖောက်မှုတွေမှာပါတဲ့လုပ်ရတွေလှုပ်ဆောင်ခဲ့တယ်လို့ပြောကြရင်မြောက်ကိုရီးယားအဆိုအရရှိ9ဦးနဲ့အဆိုအဖွဲ့အစည်း3ခုကိုကျတဲ့ပြည်နယ်မှာအမေရိကန်ပြည်ထောင်စုကအငြင်းမဲဆင်းနဲ့ထည့်တန်းလိုက်ပါတယ်။အမေရိကန်နိုင်ငံရဲ့ဌာနနဲ့ဗန်နိုင်ဌာနတွေကမြောက်ကိုရီးယားစစ်ပဲလုံခြုံရေးအလုပ်သမားနဲ့တန်တမန်ဆိုင်ရာစခန်းတွေမြောက်ကိုရီးယားစစ်သားတွေကိုလုခတ်လာစာမပေးဘဲအလုပ်ခိုင်းပြီးလုခတ်ငွေကိုဆင်းရဲမွေးတင်နေတဲ့အစိုးရကိုပြန်ပြီးပို့ပေးရတဲ့နိုင်ငံသားတိုင်းပြည်တွေမှာရှိတဲ့လုံခြုံအာရမခိုင်းစေတဲ့လုပ်ငန်းတွေမှာတာဝန်ယူလုပ်ကြတဲ့အရာရှိတွေကိုအရေးယူတန်ခတ်တာဖြစ်ပါတယ်။မြောက်ကိုရီးယားလူခွင့်ဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်သောမတ်အိုဟေကင်တန်းနာကတော့မြောက်ကိုရီးယားပေါ်မှာနိုင်ငံတကာကအရေးယူတန်ခတ်တာနိုင်ငံအတွက်လူခွင့်ဆိုင်ရာကိုပါမရည်ရွယ်ဘဲနဲ့ထိခိုက်စေနိုင်တယ်လို့ကုလသမဂ္ဂလူခွင့်ကော်မတီကိုပြောကြားခဲ့ပါတယ
်။တောက်တာနေမနေ့ကနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကုကြကြသိမ့်တဲ့ဒေါခင်မျိုးသက်တို့ကြီးညာပေးသွားတာပါ။အခုနိုင်ငံတကာသတင်းလွှာတွေကိုနားဆင်ရပါမယ်ရှင်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့နိုဝင်ဘာလ3ရက်နေ့စတင်မဲ့၁၂ရက်ကြာအာရှခီးစဉ်မှာဂျပန်တောင်ကိုရီးယားတရုတ်အပက်ထိပ်သီးစည်းဝေးကျင်းပမဲ့ဗီယက်နမ်နဲ့ဖိလစ်ပိုင်နိုင်ငံတွေကိုတွားရောက်မှာဖြစ်ပါတယ်။အမေရိကန်ရဲ့အာရှဒေသတွင်အဓိကစစ်ရေးမဟာမိတ်နိုင်ငံတွေအနေနဲ့အာရှဒေသကိုပထမဆုံးရောက်လာတဲ့သမ္မတထရမ့်ကိုအဲ့ခံရမှာသတိထားဆက်ဆံကြလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းနဲ့အထူးသဖြင့်မြောက်ကိုရီးယားနဲ့ပတ်သက်ပြီးနှစ်နိုင်ငံသဘောတူညီမှုဆိုင်ရာကိစ္စရပ်တွေကိုဦးစားပေးဆွေးနွေးနိုင်ကြောင်း VOA သတင်းတောက် Brian Patton သတင်းပေးပို့ထားတာကိုဒေါက်ခင်မျိုးသက်ကပြောပြပါမယ်ရှင
်။အာရှဒေသကိုတရားဝင်တွားရောက်တဲ့ပထမဆုံးခီးစဉ်အတွင်းမှာပဲမြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်နဲ့ဒုံးကျည်အစီအစဉ်တွေဆက်ပြီးမလုပ်အောင်အာနာရှင်ကင်ဂျွန်ဦးကိုနိုင်ငံတကာဖိအားတိုးပေးထောက်ခံမှုတွေရဖို့အတွက်သမ္မတထရမ့်ကလှုံ့ဆော်မှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုထိရောက်လာနိုင်တဲ့ ICBM နျူကလ িয়ার လက်နက်တပ်ဒုံးကျည်မြောက်ကိုရီးယားမထုတ်လုပ်နိုင်အောင်တားဆီးရေးဟာသမ္မတထရမ့်အတွက်နိုင်ငံလုံးကျွေးထိတ်တန့်ဦးစားပေးဖြစ်လာခဲ့တယ်လို့ယုံစီတက်ကလူကမြောက်ကိုရီးယားအရေးသုံးသပ်သူဂျွန်ဒယ်လူရီကပြောပါတယ်
။ Security priority for Trump. He's raised all kinds of expectations.about what he is going to do.
မြောက်ကိုရီးယားနဲ့ပတ်သက်ပြီး तू ဘာလုပ်မယ်ဆိုတာမျိုးစုံပြောခဲ့ပါတယ်။တကယ်လို့ပြောတဲ့အတိုင်း तू မလုပ်ဘူးဆိုရင်သူ့ရဲ့ဂုဏ်သိက္ခာကိုထိခိုက်စေ၊ကြာဆင်းစေတဲ့အပြင်သူ့ကိုအထင်သေးစေမှာဖြစ်ပါတယ်
။ Trump အစိုးရအဖွဲ့ဟာမြောက်ကိုရီးယားကိုကုန်သွယ်ရေးမှာယာနုံ90နဲ့ရေနံတင်ပို့မှုမှာယာနုံ30ကြာဆင်းစေနိုင်တဲ့ပြင်းထန်တဲ့စီးပွားရေးအရေးယူမှုတွေလုပ်ဖို့နဲ့တနိုင်ငံချင်းစီအလိုက်ပိတ်ဆို့မှုတွေချမှတ်ဖို့အတွက်တရုတ်ရုရှားတို့နဲ့အတူလှုပ်ဆောင်နေတာပါ။ဒါပေမဲ့ထရမ့်ရဲ့စစ်အင်အားတုံးကောင်းတုံးဖို့အတွက်တင်ပြခြင်းနဲ့တကယ်လို့မြောက်ကိုရီးယားကရန်ဆက်လာရင်လုံးဝခြေမုံပစ်ဖို့ပြင်းပြင်းထန်ထန်ပြောကြားနေတဲ့သူ့ရဲ့ချင်းချောက်မှုတွေအတွက်အမေရိကန်ရဲ့အစိုးရမဟာမိတ်တွေဖြစ်တဲ့ဂျပန်နဲ့တောင်ကိုရီးယားတို့ကြားသဘောထားကွဲပြားနေပါတယ်။စီဂျန်တိုက်ပံကဒေးဗစ်စထရော့ကတော့ထရမ့်ဟာသူ့ရဲ့အရင်နှီးဆုံးအာရှမိတ်ဆွေဖြစ်နိုင်တဲ့ဝန်ကြီးချုပ်ရှန်ဆိုအာဘေးနဲ့တွေ့ဆုံပြီးဂော့ဖ်ကစားကောင်းကစားနိုင်တယ်လို့ပြောပါတယ်။
President Trump and President Prime Minister Abe also agree on a number of
issues. တမန်တော်ဝန်ကြီးချုပ်အဘေတို့ဟာမြောက်ကိုရီးယားကိစ္စအပါအဝင်ကိစ္စရဲ့အတော်များများအတွက်တူညီတဲ့သဘောထားရှိကြပါတယ်
။မြောက်ကိုရီးယားကဂျပန်ဝင်ဟင်ကိုဖျက်ပြီးဒုံးကျည်ဆန့်သက်မှုနှစ်ခုလုပ်ခဲ့တဲ့နောက်မှာအဘေရဲ့ခိုင်မာတဲ့နိုင်ငံတော်လုံခြုံရေးဆိုင်ရာယက်တီချက်အတွက်ဂျပန်လူလူထောက်ခံမှုတိုးလာခဲ့တယ်လို့သူ့ရဲ့ Conservative မြန်ပေါင်းအဖွဲ့ကလွတ်တော်ရွေးကောက်ပွဲတွေဆော့ဆော့ကျင်းပဖို့လှုံ့ဆော်မှုလဲအထူးအောင်မြင်ခဲ့ပါတယ်။ဒါပေမဲ့ထရမ့်ရဲ့အဆုံးစွန်ဖိအားပေးမဲ့မူဝါဒအတွက်အာဘေးကခိုင်ခိုင်မာမာထောက်ခံကြောင်းပြောချိန်မှာတော့ဂျပန်အရာရှိတွေကဒါဟာတရုတ်နဲ့မြောက်ကိုရီးယားတို့စီကလက်ရောမှုရလာအောင်တန်တမန်နီလန်တုံးလာတာဖြစ်ကြောင်းညွှန်ဆိုကြပါတယ်။တောင်ကိုရီးယားသမ္မတမွန်ဂျေအင်းကလည်းသမ္မတထရမ့်ဆိုးကိုလာချိန်မှာအမေရိကန်ရဲ့မဟာမိတ်ဖြစ်သူ့နိုင်ငံရဲ့ကာလတာရှည်ခိုင်မာတဲ့ရည်တည်ချက်ကိုအထူးပြသဖို့ရှိနေပါတယ်။ဒါပေမဲ့လေကိုရီးယားကျွန်းဆွယ်အတွင်းဆိုးရတဲ့စစ်ဖြစ်လာနိုင်တဲ့အင်အားတုံးမှုမှန်သမျှကိုဆန့်ကျင်ကြောင်းသဘောထားသိမတင်းပါတဲ့မွန်ဂျေအင်းကထုတ်ပြောခဲ့တယ်လို့ဒယ်လူရီကပြောပါတယ
် I think Trump's visit is an opportunity to educate him in terms of how South Korea
Trump ရဲ့လာရောက်မှုကနေတောင်ကိုရီးယားနိုင်ငံသားတွေမြောက်ကိုရီးယားရဲ့နျူကလ িয়ার တိုက်ခိုက်မဲ့ချင်းချောက်မှုအောက်မှာဘယ်လိုနေရတယ်ဆိုတာကိုသူကိုယ်တိုင်မြင်ကွင်းရသွားမှာပါအခုအချိန်ထိတော့ကျွန်တော်တို့ဘာမှမဖြစ်သေးပါဘူး
။မြောက်ကိုရီးယားနဲ့ညှိနှိုင်းမှုတွေလုပ်ဖို့မွန်ဂျေအင်းအရင်ကစ조사ခဲ့တာဟာအလုပ်မဖြစ်တဲ့လုပ်ရဖြစ်နေတယ်သမ္မတထရမ့်ကပြောကြားခဲ့တာပါ။အခုချိန်မှာတော့ ကိုရီးယားနှစ်နိုင်ငံဆွံ့ရည်တာမကတောင်ကိုရီးယားရဲ့လူသားချင်းစာနာမှုအကူအညီကိုတောင်လက်မခံတဲ့မြောက်ကိုရီးယားကဒုံးကျည်နဲ့နျူကလ িয়ার ဆန်းသတ်မှုတွေဇက်တိုက်လုပ်နေတာမို့တောင်ကိုရီးယားနဲ့အမေရိကန်တို့ကြားမတူညီမှုတွေတိတ်မပြောဆိုကြတော့ပါဘူး
။ဒေါက်ခင်မျိုးသက်ပြောပြခဲ့တာပါရှင်။အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ရဲ့အာဖဂန်နစ္စတန်နိုင်ငံခီးစဉ်တွင်အာဖဂန်ခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးပွဲကိုအမေရိကန်စစ်အခြေစိုက်စခန်းထဲမှာလုပ်ခဲ့တာကိုထောက်ပြပြီးပါကစ္စတန်နိုင်ငံခြားရေးဝန်ကြီးကဝေဖန်ပြောဆိုလိုက်ပါတယ်။အမေရိကန်နဲ့ပါကစ္စတန်နှစ်နိုင်ငံကြားဆက်ဆံရေးနဲ့ပတ်သက်လို့ပါကစ္စတန်ရဲ့ရည်တည်ချက်ကိုလည်းပါကစ္စတန်လွှတ်တော်မှနိုင်ငံခြားရေးဝန်ကြီးကပြောသွားခဲ့ပါတယ်။ VOA သတင်းတောက် IS Girl ရဲ့သတင်းလွှာကိုကိုချော်သိန်းကပြောပြပါမယ်ရှင်။
အာဖဂန်နစ္စတန်မှာအမေရိကန်ရဲ့လူညုံရေးဆိုင်ရာလူဆောင်ချက်မောင်းမြင်မှုဟာဒီတနေ့ပတ်တွင်ဝန်ကြီးတီလာဆန်ရဲ့အာဖဂန်နစ္စတန်ခီးစဉ်အတွင်းဖြစ်ပျက်ခဲ့တာတွေကသက်သေပြနေတယ်လို့ပါကစ္စတန်နိုင်ငံခြားရေးဝန်ကြီးကပြောတာပါ။ဝန်ကြီးတီလာဆန်ဟာအမေရိကန်စစ်အခြေစိုက်စခန်းကနေအပြင်မထွက်နိုင်ပဲအာဖဂန်ခေါင်းဆောင်တွေနဲ့အဲ့ဒီစခန်းထဲမှာပဲတွေ့ခဲ့ရတယ်လို့ပါကစ္စတန်နိုင်ငံခြားရေးဝန်ကြီးခေါ်ဝါဂျာအာဆစ်ကကြာသပတေးနေ့မှာပြောပါတယ်။အာဖဂန်နစ္စတန်မှာတိုက်ခိုက်လာတာ16နှစ်ကြာလာပြီဖြစ်ပေမဲ့အမေရိကန်ရဲ့မအောင်မြင်တဲ့အခြေအနေတစ်ခုလုံးကိုဒီဖြစ်တဲ့ကပြောနေတယ်လို့ပါကစ္စတန်လွှတ်တော်နိုင်ငံရေးရာကော်မတီမှာဝန်ကြီးအာဆစ်ကပြောခဲ့ပါတယ်။အမေရိကန်ပြည်တော်စုနဲ့ပါကစ္စတန်ကြားဒန်းလူညီမျှတဲ့သတ်မှတ်ချက်တွေအပေါ်မှာပွင့်လင်းမြင်သာတဲ့ဆက်ဆံရေးဖြစ်ဖို့ကြိုးစားနေပြီးအကြံဖက်ဝါဒတိုက်ဖြတ်ရေးမှာအပြည့်အဝပူးပေါင်းဆောင်ရွက်ဖို့အစဉ်သင့်ပဲလို့လည်းဝန်ကြီးအာဆစ်ကဆိုပါတယ်။ဒါပေမဲ့အချုပ်အခြာအာဏာပိုင်မှုကိုထိခိုက်မခံသလိုပါကစ္စတန်ကိုတရားခံစာပြောဆိုတာမျိုးကိုလည်းလက်ခံမှာမဟုတ်ဘူးလို့ဝန်ကြီးအာဆစ်ကပြောပါတယ်။ဝန်ကြီးတီလာဆန်ဟာတနင်္လာနေ့ကအာဖဂန်နစ္စတန်ကိုသွားခဲ့ပြီးနှစ်နာရီကြာနေခဲ့ပါတယ်။အဲဒီအချိန်တွင်ကဘူးမြို့တော်မြောက်ဘက်60ကီလိုမီတာလောက်ဝေးတဲ့ဘာဂရမ်အမေရိကန်စစ်အခြေစိုက်စခန်းထဲမှာအာဖဂန်သမ္မတအက်ရှရက်ဂါနီနဲ့သူ့ရဲ့ညီညွတ်ရေးအစိုးရအဖွဲ့တွေကထိတ်တန်းကောင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။စစ်စခန်းထဲမှာတွေ့ဆုံမှုစီစဉ်ရတာဟာလူညုံရေးကြောင့်လို့တာဝန်ရှိသူတွေကအကြောင်းပြပါတယ်။အင်္ဂါနေ့မှာတော့ဝန်ကြီးတီလာဆန်ကပါကစ္စတန်ကိုခီးဆက်ပြီးဝန်ကြီးချုပ်ရှာဟစ်ခါဂန်အဘစီဦးဆောင်တဲ့ပါကစ္စတန်အရက်ဖက်နဲ့စစ်ဖက်ခေါင်းဆောင်တွေနဲ့တွေ့ဆုံပြီးအကြောင်းအရာမျိုးစုံပေါ်အသေးစိတ်ဆွေးနွေးခဲ့ပါတယ်။ပါကစ္စတန်မှာအခြေစိုက်လှုပ်ရှားနေတဲ့စစ်သွေးကြော်တွေနဲ့အကြမ်းဖက်ဝါဒီတွေကိုရှင်းလင်းရေးပါကစ္စတန်ကပူပြီးလှုပ်ဆောင်ဖို့သမ္မတဒေါ်နယ်ထရမ့်ကပြောထားတာကိုဝန်ကြီးတီလာဆန်ကထပ်ပြောခဲ့ပြီးအာဖဂန်ငြိမ်းချမ်းရေးနဲ့ပြည်နယ်တည်ငြိမ်ရေးဆိုင်ရာကြိုးပမ်းမှုတွေမှာပါကစ္စတန်ကပူးပေါင်းဆောင်ရွက်ဖို့ဆွေးနွေးခဲ့ပါတယ်။တာလီဘန်နဲ့ဟက်ဂါနီကွန်ရက်အဖွဲ့တွေကိုပါကစ္စတန်ကနေရာပေးထားပြီးလျှို့ဝှက်ဆက်ဆံရေးဆက်ရှိနေတယ်လို့စွပ်စွဲခံထားရတာပါ။ဒီစစ်သွေးကြောအဖွဲ့နှစ်ဖွဲ့လုံးဟာအာဖဂန်နစ္စတန်မှာအပြင်းထန်လက်နက်ကင်တိုက်ခိုက်နေကြတာပါ။အာဖဂန်တာလီဘန်အဖွဲ့ဟာသူတို့ရဲ့စခန်းတွေကိုအာဖဂန်ဗက်ချန်းနယ်စပ်ကိုရွှေ့ထားပြီးဖြစ်တာကြောင့်ဒီအဖွဲ့အပေါ်ပါကစ္စတန်ရဲ့ဩဇာလွှမ်းမိုးမှုကမရှိတော့ဘူးလို့ဝန်ကြီးအာဆစ်ကပြောပါတယ်။အမေရိကန်ကိုယ်စားလှယ်အဖွဲ့နဲ့ဆွေးနွေးပွဲတွေဟာပွင်လင်းပြီးအပြန်အလှန်ဆွဆွဲတာတွေမရှိဘဲရင်းနှီးရှိခဲ့တယ်လို့ဝန်ကြီးအာဆစ်ကအောက်လွှတ်တော်ကိုဗိုလ်ဒူးနေမှာအစီရင်ခံတင်ပြခဲ့ပါတယ်။ခိုင်မာတဲ့ထောက်လှမ်းရေးအချက်အလက်တွေကိုအမေရိကန်ကပေးမယ်ဆိုရင်သူမျိုးပေါ်မှာရှိတဲ့ဘယ်လိုစစ်သွေးကြောအဖွဲ့ကိုမဆိုနှိမ်နင်းမယ်လို့အမေရိကန်ကိုယ်စားလှယ်အဖွဲ့ကိုပါကစ္စတန်ကပြောခဲ့တဲ့အကြောင်းဝန်ကြီးအာဆစ်ကပြောပြီးစစ်သွေးကြောအဖွဲ့တွေကိုပါကစ္စတန်ကသူ့နိုင်ငံထဲမှာလက်ခံထားတယ်ဆိုတာကိုလည်းထပ်ပြီးညင်းခဲ့ပါတယ်။ဒါပေမဲ့လည်းသူတို့စစ်ပွဲကိုသူတို့ကိုယ်စားကျွန်တော်တို့ကတိုက်ပေးစီခြင်းနဲ့ဆိုရင်တော့ဒါကလက်ခံနိုင်ပွဲရာမရှိဘူးလို့ဝန်ကြီးအာဆစ်ကပြောပါတယ်။အကြံဖက်ဝါဒတံပြန်နှိမ်နင်းရေးပါကစ္စတန်ရဲ့လုံဆောင်ချက်တွေဟာရလက်ကောင်းတွေထွက်ထားပြီးနိုင်ငံတော်ဝန်လူညိုရေးတိုးတက်လာခဲ့တယ်လို့လည်းဆိုပါတယ်။ဒေသတွင်းမှာဩဇာကြီးတဲ့နိုင်ငံတွေရှိနေတယ်ဆိုတာအမေရိကန်ကိုကျွန်တော်တို့ပြောခဲ့ပါတယ်။အဲဒီနိုင်ငံတွေကအမေရိကန်နဲ့ဆက်ဆံရေးကောင်းမရှိလာပါဘူး။ဒါပေမဲ့အာဖဂန်ကိစ္စမှာသူတို့လည်းပတ်သက်နေပါတယ်လို့ရုရှားနဲ့အီရန်နိုင်ငံတွေကိုယဉ်ညွန့်ပြီးဝန်ကြီးအာဆစ်ကပြောပါတယ်။ဒီနိုင်ငံစလုံးကတာလီဘန်တွေနဲ့ဆက်ဆံရေးရှိနေတယ်ဆိုတာလူသိရှင်ကပြောထားတာပါ။အာဖဂန်ပြည်ပကကိုဖြည့်ဆည်းရေးနဲ့ပတ်သက်လာရင်ဒီနိုင်ငံတို့ရဲ့အခန်းကဏ္ဍကိုခြံထားလို့မရဘူးလို့ဝန်ကြီးအာဆစ်ကပြောခဲ့ပါတယ်ခင်ဗျာ
။ကိုချော်သိန်းပြောပြသွားတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းမှားတွေနားဆင်ကြရပါတော့မယ်။ရခိုင်ပြည်နယ်အကြက်တဲအရေးကုလသမဂ္ဂလုံခြုံရေးကောင်စီကပြင်ထန်တဲ့ဆုံးဖြတ်ချက်ချဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ရန်ဟီလီကကြာသပတေးနေ့မှာတိုက်တွန်းလိုက်ပါတယ်။ဆယ်စုနှစ်များစွာကြာမြင့်လာတဲ့ရခိုင်ပြည်နယ်ပြဿနာဟာပြည်တွင်းကိစ္စမဟုတ်တော့ဘဲနိုင်ငံရဲ့နယ်နိမိတ်ကိုကျော်လွန်လာခဲ့ပြီဖြစ်တဲ့အကြောင်းမနေ့ကနယူးယောက်ကုလသမဂ္ဂဌာနချုပ်မှကျင်းပတဲ့သူ့ရဲ့သတင်းစာရှင်းလင်းပွဲအတွင်းမစ်ရန်ဟီလီကပြောကြားခဲ့တာပါ။ဒီတော့တွင်ရခိုင်ပြည်နယ်နဲ့ပတ်သက်လို့ဗြိတိန်ဦးဆောင်ရေးဆွဲတဲ့လုံခြုံရေးကောင်စီဆုံးဖြတ်ချက်မူကြမ်းလဲထွက်ပေါ်လာပါတယ်။မတ်အင်ဂျင်နိုင်ကအောက်နှုတ်တင်ပြထားပါရရှင်။
ရ ရခိုင်ပြည်နယ်မြောက်ပိုင်းမှာဒေသခံရိုဟင်ဂျာမွတ်စလင်တွေအပေါ်မြန်မာလုံခြုံရေးတပ်တွေရဲ့အကြမ်းဖက်နှိမ်နှင်းမှုတွေကိုချက်ချင်းရပ်တန့်အောင်လုံခြုံရေးကောင်စီကဂျားဝင်ဆောင်ရွက်ပေးဖို့ပမောခရန်ဟီလီကမနေ့ကသတင်းစာရှင်းလင်းပွဲမှာအခုလိုတိုက်တွန်းခဲ့ပါတယ်
။ And I recommended that the Security Council issue a strong resolution and to have
မြန်မာနိုင်ငံကိုလုံခြုံရေးကောင်စီရဲ့ဆွေးနွေးမဲ့အစီအစဉ်ထဲမှာထည့်သွင်းပြီးပြင်းထန်တဲ့ဆုံးဖြတ်ချက်ချမှတ်ဖို့ကျွန်မအကြံပြုပါတယ်။
လုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်မှာပါဝင်သင့်တဲ့အချက်တွေနဲ့ပတ်သက်လို့လေသူကအခုလိုအကြံပြုပါတယ
် I think your security council resolution is it's the first time that
လုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ဆိုတဲ့နေရာမှာမြန်မာနိုင်ငံအတွက်ပထမဆုံးအကြိမ်ဖြစ်ပါလိမ့်မယ်ဒီဆုံးဖြတ်ချက်ထဲမှာလည်းမြန်မာတပ်မတော်အပါအဝင်လုံခြုံရေးတပ်တွေရဲ့အကြမ်းဖက်မှုတွေချက်ချင်းရပ်ဖို့ဒီကိစ္စမှာပါဝင်ပတ်သက်ခဲ့တဲ့အဖွဲ့အစည်းအားလုံးကိုလည်းသူတို့ကျူးလွန်မှုတွေအတွက်တာဝန်ခံဖို့စတဲ့အချက်တွေပါဝင်ဖို့လိုပါတယ်
မောင်တော်ဒေတာမှာ2016ခုနှစ်အောက်တိုဘာလကအကြမ်းဖက်မှုတွေဖြစ်ပေါ်စဉ်အချိန်ကလေးကလုံခြုံရေးတပ်တွေရဲ့လူခွင့်ရေးချိုးဖောက်မှုတွေကြဲကြဲပြန့်ပြန့်ကျူးလွန်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေဟာ Crimes Against Humanity လူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝတ်မှုနှီးပါးအထိရှိနေကြောင်းဒီနှစ်ဖေဖော်ဝါရီလကလေးကကုလသမဂ္ဂကိုသူအစီရင်ခံတင်ပြခဲ့ကြောင်းလည်းရန်ဟီလီကပြောပါတယ်အခုကုလသမဂ္ဂကနေရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေကို ethnic cleansing လူမျိုးတုံးရှင်းလင်းမှုဖြစ်သတ်မှတ်ထားတာနဲ့ပတ်သက်လို့ရဟင်းလီရဲ့အမြင်ဘလို့ရှိပါသလဲလို့သတင်းတောက်တူမေးမြန်းရမှာတော့
Well as I said in my report hundreds of thousands of people do not choose to flee from their homes to live in
ကျွန်မရဲ့အစီရင်ခံစာထဲမှာပြောထားတဲ့အတိုင်းတိမ့်နေချီတဲ့ဒေသခံတွေဟာသူတို့နေအိမ်တွေကနေဆန့်ခွာထွက်ပြေးပြီးဆိုးဝါးရတဲ့ဒုက္ခတွေစခန်းတွေမှာတွားပြီးနေထိုင်မှုရွေးချယ်ခဲ့ကြတာမဟုတ်ပါဘူးသူတို့ရဲ့အသက်အန္တရာယ်ကိုချိမ့်ချောက်ခံရလို့ဖြစ်ပါတယ်။အခုချိန်ထိလည်းလူတွေထောင်းနဲ့ချီဆက်ပြီးထွက်ပြေးနေရဆဲဆိုတဲ့သတင်းတွေကြောင့်ကျွန်မအလုံးကိုစိုးရိမ်မခင်ဖြစ်မိပါတယ်။ဒါကြောင့်လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်သလား၊ဒါမှမဟုတ်လူမျိုးတုံးရှင်းလင်းမှုလားဆိုတဲ့အတိတ်ပဲအတိတ်အကျအသက်မှတ်ပြတ်ထန်းမှုတွေဆာရင်အရေးအကြီးဆုံးလိုအပ်တာကတော့ချက်ချင်းအရေးယူဆောင်ရွက်ဖို့ဖြစ်ပါတယ
်။ဆယ်စုနှစ်ပေါင်းများစွာကြာမြင့်လာတဲ့ရခိုင်ပြည်ထနာဟာပြည်ရင်းရေးကိုကြော်ပြီးနိုင်ငံတကာအထိရောက်လာတဲ့အခြေအနေနဲ့ပတ်သက်လို့လည်းရန်ဟီလီကအခုလိုပြောပါတယ
်။ There is widespread of hate speech particularly that is directed at the Rohingya which amounts to incitement of hostility
မြန်မာနိုင်ငံထဲမှာအထူးသဖြင့် Rohingya တွေကိုပြစ်မှတ်ထားပြီးအမုန်းတရားပြန့်ပွားအောင်ဖန်တီးတာတွေရှိပါတယ်။ရန်လိုမုန်းတီးမှုသာမကအကြမ်းဖက်မှုတွေဖြစ်ပွားအောင်မှာလှုံ့ဆော်မှုအများပြားရှိခဲ့ပါတယ်။ Rohingya ဆိုတာတိုင်းရင်းသားတွေမဟုတ်တဲ့အတွက်သူတို့အခွင့်အရေးအတွက်တောင်းဆိုပိုင်ခွင့်မရှိဘူးဆိုတဲ့အချက်ကိုမြန်မာလူမျိုးတွေရဲ့စိတ်ထဲထင်မှတ်အောင်နှစ်ပေါင်းများစွာစီယုံတင်းတွင်းခံခဲ့ရပါတယ်
။တစ်ဆက်တည်းပဲလက်ရှိပြည်တွင်းမှာဘာသာပေါင်းစုံချစ်ချည်ရေးဆူတောင်းပွဲတွေကျင်းပနေတာနဲ့ပတ်သက်လို့လည်းရဟီလီက
I therefore urge the government to use public messaging that embraces the entire makeup of the Myanmar population. Use the recent public
ဒါကြောင့်မြန်မာအစိုးရကိုတောင်းဆိုချင်တာကအခုလက်ရှိပြုလုပ်နေတဲ့ဘာသာပေါင်းစုံချစ်ကြည်ရေးဆူတောင်းပွဲတွေကိုအသုံးချပြီးမလိုမုန်းထားမှုတွေနဲ့တည်ယူတမ်းမှုတွေကိုတိုက်ဖြစ်အောင်မှာဖြစ်ပါတယ်။ဒါအပြင်လူမျိုးရေးခွဲခြားမှုကိုအဆုံးသတ်စေတဲ့ဥပဒေတွေပြဋ္ဌာန်းဖို့လွှတ်တော်ထဲမှာအများစုရဲ့ထောက်ခံမဲတွေကိုအသုံးချဖို့လိုပါတယ်
။ဘင်္ဂလားဒေ့ရှ်ဘက်ကဒုက္ခသည်တွေပြန်ပြီးလက်ခံရေးအစီအစဉ်မှာလုံလုံခြုံခြုံနဲ့ဂုဏ်သိက္ခာရှိရှိပြန်နိုင်ရေးနဲ့သူတို့ရဲ့ဘဝတွေပြန်ပြီးတည်ဆောက်ရေးတည်ကြအောင်ဆောင်ရွက်ဖို့မြန်မာဆိုရဘက်ကအချိန်ဘလောက်ယူမလဲဆိုတာကိုလည်းသူ့အနေနဲ့စိုးရိမ်မိကြောင်းသတင်းတောက်တွေကိုပါမောခရန်ဟီဒီကပြောကြားခဲ့ပါတယ်ရှင်
။မန်အင်တန်နိုင်ပြောပြသွားတာပါရှင်။ရခိုင်ပြည်နယ်တွင်းကပြည်ပခါတွေကြောင့်ထွက်ပြေးကြရတဲ့ဒုက္ခသည်တွေကိုပြန်လည်စစ်ဆေးပြီးနေရာချထားရေးမှာ2012တုန်းကလိုယာယီဒုက္ခသည်စခန်းတွေနဲ့မဟုတ်တော့ပဲအမြဲတမ်းနေထိုင်နိုင်မဲ့အခြေအထိကြေးရွာတွေတိစောက်ပေးရေးအာဏာပိုင်တွေစီစဉ်နေတဲ့အကြောင်းလူကယ်ပြန်ဝင်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်ရေကပြောပါတယ်။တစ်ချိန်တည်းမှာပဲရခိုင်ပြည်နယ်မြောက်ပိုင်းမှာအခြေအနေတည်ငြိမ်လာပြီးဖြစ်တဲ့အတွက်နယ်မြေရှင်းလင်းရေးလှုပ်ခဲတဲ့စစ်ကြောင်းတချို့ကိုဘူးဒီတော်မောင်တော်ဒေသကရုတ်သိမ်းဖို့တမတော်ကကြေညာထားပါတယ်။ရိုဟင်ဂျာအရေးပြိပခါတွေနဲ့ပတ်သက်လို့မြန်မာအစိုးရဘက်ကနောက်ဆုံးဆောင်ရွက်ချက်တွေကိုကိုစောဝင်းလိုင်ကစူးစီးတင်ပြထားပါတယ်ရှင်
။ရခိုင်ပြည်နယ်မြောက်ပိုင်းမှာတကြောပြန်ဖြစ်ပေါ်လာတဲ့အကြမ်းဖက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားကြတဲ့ဒုက္ခသည်6သိန်းကျော်မြန်မာနိုင်ငံဘက်ကိုပြန်ပို့နိုင်ရေးဘင်္ဂလားဒေ့ရှ်နဲ့မြန်မာအစိုးရကြားဆွေးနွေးပြောဆိုမှုတွေရှိနေသလိုပဲအဲ့ဒီဒုက္ခသည်တွေဂုဏ်သိက္ခာရှိရှိနေရပြန်နိုင်ရေးအတွက်မြန်မာအစိုးရဘက်ကအများဆုံးဆောင်ရွက်ပေးဖို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအစိုးရတွေကလည်းဖိအားပေးပြောဆိုနေကြတာပါဒုက္ခသည်တွေကိုပြန်လည်လက်ခံတဲ့နေရာမှာအရင်2012ခုနှစ်ကဆောင်ရွက်ခဲ့တဲ့ပုံစံနဲ့မတူဘဲပြန်ဟုတ်လာသူတွေအတိတ်ကြနေနိုင်ရေးအတွက်အစိုးရဘက်ကစီစဉ်ဆောင်ရွက်နေကြောင်း Lumuna Kese in a Pianle near Chatai Piranzu Wunji, Tauta Wimia Ega, Vio Ego Shimpiavani.
Scanare Luria, Trunaku ain't she is to Ego Gayomeli. Gura, Yuari Milanale, she is. Milanara Shiro, I Milanare Niarima, General Nibiro, Jambio, Busavio, Saufu Penetavi, Saufu Lonivi, Dari Let Hongani. So, Pianare Luga, Tru Nago Mulashi, ain't she, Ego Dome, Mula a machine.
မရှိရင်အဲ့ရှိတဲ့ဒီပထမခဏတစ်ခါမှခဏနေမယ်ခဏနေရဆိုတာ2002ကကဲ့မီဖြစ်သွားတဲ့ပုံစံမျိုးတော့လုံးဝဖြစ်မခံဘူးအဲ့လိုလည်းမဖြစ်ဘူးမဖြစ်ဘဲနဲ့ခဏနေပြီးရင်အိမ်ရှိအိမ်ပြီးရင်အိမ်ဟိုသွားမယ်ငံတော်တာမင်ခံပုဂ္ဂိုလ်ဒေါက်ဆန်စုကြည်ဦးဆောင်တဲ့ ยกันปีเหมี่ยวป้ายก็จี้หยอดดิมากินเนเนดันดิตาจีอสุอะดิเนี่ยซีบ้าเยลงงานชินเนี่ยอกุญีดิเนี่ยไอ้นี่เปลี่ยนตีส่องแม่ลงงานนี่โกไม่จากันสติ่นเนาะมั้ยโหลดอกเตอร์วินญะเอกก็บอกไปเปลี่ยนลาจะตูดิอินเนี่ยยายีสคันมาญะเอกหนีปี้ดาเนี่ยตรุเยมุยินเดต้าโกอเมียนซงต้วนั่นยีอะตั่วยีเยลุ่ส่องเนจิ้นผิดจองแลดอกเตอร์วินญะเอกก็บอกไป
ခံမရှိဘူးဘာစခံမှမရှိဘူးလက်ခံရေးစခံပြောတာအဲ့မှာအိုဗာနိုက်ဝန်နိုက်ဆိုတာတိတ်လာမယ်စိတ်စစ်မယ်အဲ့ဒီမှာတညနေမယ်နေပြီးလို့ရှိရင်အဝိဇ္ဇာမပိုင်ရင်ဝိဇ္ဇာပေးမယ်စားတော့စားတဲ့ဖြစ်ပေါ့စီစဉ်ပြီးတော့အိမ်ရှိရဲဆိုအိမ်ကိုပြန်သွားလိုက်ရုံပဲဒီတော့တွင်ဘူတိတော်မောင်တော်ဒေတာမှာဩဂုတ်လ20ရက်ကအကျန်းဖက်သမားတွေကလူမျိုးရေးတင်းစခန်း30ကိုတချိန်တည်းတပြိုင်တည်း
င်အေးချမ်းမှုအတန်အသင့်ရလာတာကြောင့်တက်မတော်တိုက်ရင်တက်ဖွဲ့တချို့ကိုပြန်လဲရုပ်သိမ်းပြီးစစ်တွေမြို့မှာအရန်အင်အားဖြင့်စုဖွဲ့ထားရှိကြောင်းတက်မတော်ကအောက်တိုဘာလ25ရက်နေ့မှာသတင်းထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့လည်းအကြမ်းဖက်တက်ခိုက်တာတွေဖြစ်ပွားခဲ့တဲ့ဒေသတွေကနေတက်အင်အားတွေရုပ်သိမ်းသွားတာကြောင့်ဒေသခံတွေအကြားလူညိုရေးအတွက်စိုးရိမ်နေကြကြောင်းကိုင်းကြီးရခိုင်ရွာကဒေသခံတူက VOA ကိုပြောပါတယ်
ကျွန်တော်တို့ကတော့တိုးဝင်ထင်ကြမှုတွေရှိတာပေါ့ဒီတဲ့မင်းကြီးရှိရင်များတော့အဖြစ်တို့ကနေပြီးတော့ဒီလိုချိန်ဝေးဝင်ရောက်တိုက်ခိုက်နိုင်တဲ့အနေအထားတော့ရှိတာပေါ့
လူညိုကြီးတပ်ဖွဲ့တွေပြန်လဲရုပ်သိမ်းလိုက်ပြီးဖြစ်ကြောင်းမြန်မာစစ်တပ်ဘက်ကတစ်ဖက်မှာပြောဆိုနေပေမဲ့လည်းဘင်္ဂလားဒေ့ရှ်ဘက်ကလူပေါင်း6သိန်းကျော်ထွက်ပြေးခဲ့ရတဲ့ကိစ္စနဲ့ပတ်သက်ပြီးဗြိတိန်ကဥဆောင်ရေးဆွဲခဲ့တဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူညိုကြီးကောင်စီဆုံးဖြတ်ချက်မူကြမှာတော့မြန်မာစစ်တပ်ရဲ့စစ်စင်ရေးတွေချက်ချင်းရဖို့ဒုက္ခသည်တွေထံနေပြန်နံရေးတို့ကိုအဓိကတိုက်တွန်းထားပါတယ်လုံခြုံရေးကောင်စီဆုံးဖြတ်ချက်မူကြမ်းထဲမှာအရေးယူဒဏ်ခပိတ်ဆို့ရေးမပါပေမဲ့အခိုင်အမာတောင်းဆိုချက်တွေတော့အများအပြားပါဝင်ပါတယ်။မြန်မာအစိုးရအနေနဲ့ကတော့လုံခြုံရေးကောင်စီမှာဆုံးဖြတ်ချက်ချမှတ်ကိစ္စကိုဟန်တားဖို့ကြိုးပမ်းနေကြောင်းကုလသမဂ္ဂဆိုင်ရာမြန်မာသားမကြီးဟောက်တူစွမ်းက VOA ကိုပြောပါတယ
်။ကျွန်တော်တို့ကတော့ဒီဆုံးဖြတ်ချက်မူကြမ်းကိုဆုံးဖြတ်ချက်လုံခြုံရေးကောင်စီမှာမချမှတ်အောင်တော့ကျွန်တော်တို့လှုပ်တင်လှုပ်ထိုက်တာပဲကျွန်တော်လုပ်နေပါတယ်လို့ဒါပဲပြောချင်ပါတယ်။စိတ်စိတ်ကတော့ပြောလို့မရဘူးပေါ့ကျွန်တော်တို့သို့တော်လည်းပဲဒီဟာကသူတို့စဉ်းစားတဲ့သဘောပဲရှိသေးတာပေါ့နော်အဲ့တော့ဘလို့သူတို့လုံမဲ့ဆိုတဲ့ဥစ္စာကတော့အဲသူရဲ့လုံထုံးလို့နေနဲ့လုံကြမှာပေါ့လုံတဲ့ခါကျရင်လုံညွှန်းကောင်စီတန်းမှာရှိတဲ့ကျွန်တော်တို့ရဲ့မိတ်ဆွေတွေကိုလည်းပဲကျွန်တော်တို့ချင့်ကပ်ပြီးတော့အဲကျွန်တော်တို့အနေနဲ့ကလည်းဒီကြားထဲမှာလုံညွှန်းကောင်စီဖွဲ့ဝင်တွေကိုကိုယ့်ရဲ့ယက်တီချက်တွေလည်းကျွန်တော်အသိပေးထားတာရှိပါတယ
်ဒါအပြင်နိုင်ငံတကာနဲ့ကုလသမဂ္ဂကဒီဇိုင်းမှမှတောင်းဆိုချက်တစ်ခုဖြစ်တဲ့ကုလသမဂ္ဂရဲ့အချက်အလက်ရှာဖွေရေးအဖွဲ့ကိုလက်ခံရေးဆိုတာကိုလည်းဆက်လက်ညှင့်ပယ်ထားတယ်လို့တမကြီးဟောက်တူစွမ်းကပြောပါတယ
်ကျွန်တော်ဘက်ကလှုပ်ဆက်ရှိတော့ကျွန်တော်လုပ်နေတယ်အဲ့တော့လုပ်နေတဲ့အချိန်မှာခုနဟိုပြောတဲ့ fact finding mission တို့ပါတော့ကျွန်တော်တို့ကဟိုလက်မခံပါဘူးဘာလို့ဆိုတော့ကျွန်တော်တို့အနေနဲ့လုပ်တင်လုပ်ထပ်တာလုပ်မယ်အဲ့တော့ဒီဟာကိုတော့ကျွန်တော်လောလောဆယ်အချိန်မှာတော့ဟိုဒီသဘောထားနဲ့ပတ်သက်ပြီးတော့ပြောင်းလဲဖို့တော့မရှိပါဘူး
ကုလသမဂ္ဂရဲ့အဆိုအရဒုက္ခသည်6သိန်းကျော်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားရတယ်ဆိုတဲ့အတွက်နိုင်ငံတကာရဲ့အကူအညီတွေဟာလည်းအဲ့ဒီဘက်ကိုပဲအာရုံစိုက်နေကြတာဖြစ်ပါတယ်မြန်မာအစိုးရဘက်ကပဋိပက္ခဖြစ်နေတဲ့ရခိုင်မြောက်ပိုင်းဒေသကိုနိုင်ငံတကာအကူအညီပေးရေးအဖွဲ့အစည်းတွေဝင်ကွင်းပြုဖို့ကုလသမဂ္ဂ EU နဲ့အမေရိကန်ပြည်ထောင်စုတို့ဘက်ကတောင်းဆိုမှုတွေရှိနေတာကြောင့်တကယ်လို့သာနိုင်ငံတကာကလူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့အစည်းတွေကိုဝင်ကွင်းပြုလိုက်ရင်မြန်မာနိုင်ငံအနေနဲ့လည်းနိုင်ငံတကာရဲ့အကူအညီတွေအတိုင်းအတာတစ်ခုအထိရကောင်းရလာနိုင်ပါတယ်ခင်ဗျာ
ကိုယ်စားဝန်လှိုင်ကြောပြသွားတာပါရှင် VOA ရဲ့တောက်ကြနေမနေ့ကအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုတိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့တိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင် VOA American တန်ခါနေတောက်တာနေမနေ့ပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုပင်တာ32 40နဲ့50လို့အပြင်လိုက်လက်မီတာ190ကနေပြီးတော့လဲနှာစင်နိုင်ပါတယ်ရှင်အခုဇက်တိုက်ထုတ်လွှင့်ပေးသွားမယ်ဒုတိယပိုင်းမှာ American Style Indian အတုံးအင်္ဂလိပ်သင်ခန်းစာကိုပထမဆုံးလေ့လာရဖို့ရှိပြီးကျမ်းမာရေးအစီအစဉ်မှာတော့
ကျိုးနိုင်ငံဒီမှာကတော့ Mercury အစိတ်တင်တလို့မျိုးကြီးအဲ့လိုမျိုးပေါ့နော်ဒါပဝင်းကျင်ရဲ့ဒီကျမ်းမာရေးကိုထိခိုက်စေနိုင်တဲ့ကိစ္စတွေကနေပြီးတော့မှသွားပြီးတော့
ကလေးဘွားကစပြီးတဖြည်းဖြည်းဖြစ်လာတဲ့အထီးကျန်စိတ်ဝေဒနာအကြောင်းကိုပြောပြပေးသွားမှာဖြစ်ပါတယ်အဲ့ဒီနောက်တိုင်းသားဒေတာအသီးသီးကသတင်းအစုံလင်ကိုထုတ်လွှင့်ပေးနေတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုလည်းနားဆင်ရမှာပါအခုရင်ဆုံးတော့ဒေါ်လာလတ်တန်းစီစဉ်ပို့ချပေးနေတဲ့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါရှင်
ဒီနေ့မြေတွေ့တင်ပြမယ် idiom အသုံးကတော့
bite the bullet
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက b i t e bite ကကိုက်ထားတာ t h e the b u l l e t bullet ကတော့ကြည်စံလို့လုံးကောက်အဓိပ္ပာယ်ရတော့စကပိုက်ခုလုံးရဲ့ထိုက်ရိုက်အဓိပ္ပာယ်ကတော့ကြည်စံကိုကိုက်ထားတာပေါ့ရှင်ဒီသုံးဆင့်တက်လာတာကတော့အမေရိကန်ပြည်တွင်းစစ်တွင်းကပါ1860ခုကနေ1865ခုထိUnion တပ်သားတွေနဲ့ Confederate ပြည်နယ်တပ်သားတွေကြားပြည်တွင်းဆွေဖြစ်ကြစဉ်ပြစ်ချက်ခတ်ချက်ထိခိုက်သေးဆုံးကြရမှာအနာခံစားရတာတက်တာရအောင်မူးနေအောင်တိုက်ထားဖို့ Whisky အရက်ကလည်းမရှိဆိုတော့ခွဲစိတ်တဲ့ဆရာဝန်ကဒဏ်ရာရတဲ့စစ်သားကိုကြည်စံတတော့ကိုက်ထားခိုင်းတဲ့သဘောပါအနာကိုအောင့်ခံတောင့်ခံနိုင်တဲ့သဘောဖြစ်ပါလေတနည်းတော့ကြည်စံကိုကိုက်ပြီးတော့အံကျိတ်တဲ့သဘောဖြစ်ပါလေ Idiom သဘောရတော့ခက်ခဲတဲ့စိတ်မကောင်းစရာဖြစ်တဲ့စိတ်ထိခိုက်စံမျိုးဖြစ်တဲ့အလုပ်ကိုမလွဲမရှောင်သာလုပ်ရမယ်ဆိုလို့ရှိရင်ဒီအတုံးကိုရည်ညွှန်းသုံးလို့ရပါတယ်ဒီအတုံးနဲ့ပတ်သက်လို့ George Grubbe ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် When the demand was down US automakers had to bite the bullet and cut jobs
ဝယ်လို့အကြတဲ့အခါမှာအမေရိကန်မော်တော်ယာဉ်ထုတ်လုပ်တဲ့ကုမ္ပဏီတွေဟာအန်ကျိတ်ပြီးမလုတ်ချင်ပေမဲ့လို့လေအလုတ်အကိုင်းတွေကို short ချခဲ့ရတယ်လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ When the demand was down, US automakers had to bite the bullet and cut jobs.
မလွဲမရှောင်သာအန်ကျိတ်လုပ်ရတော့မယ်ဆိုရင်ဘယ်လိုပြောမလဲ?
Bite the bullet.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနှစ်မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။တလလတန်စီစဉ်ပို့ချပေးနေတဲ့အီရန်အတုံးအင်္ဂလိပ်သင်ခန်းစာကိုလေ့လာပြီးတဲ့နောက်အခုကျမ်းမာရေးအစီအစဉ်ကိုနားဆင်ရပါမယ်။ဒီတစ်ပတ်မှာတော့ Autism ခေါ်ပေါင်းသင်းဆက်ဆံရေးပုံမှန်မဖြစ်တဲ့ယောဂသို့မဟုတ်ကလေးဘဝကစသည်တဖြည်းဖြည်းဖြစ်လာတဲ့အထူးကျန်စိတ်ဝေဒနာအကြောင်းအပိုင်း၁ကိုနားဆင်ကြရပါမယ်။ပေါင်းသင်းဆက်ဆံရေးပုံမှန်မဖြစ်တဲ့ယောဂဟာကလေးဘဝမှာစသည်ဖြစ်လေရှိပြီးမြန်မာနိုင်ငံမှာအတွေ့များလာနေတဲ့အကြောင်းစိတ်ပညာရှင်တွေကပြောပါတယ်။ယောဂလက္ခဏာကိုစတင်သတိပြုမိလာရင်ယောဂမပြင်းထန်ခင်ကြိုတင်ကာကွယ်သင့်တယ်လို့လည်းကလေးကျန်းမာရေးပညာရှင်တွေကဆိုပါတယ်။ဒီယောဂဖြစ်ရတဲ့အကြောင်းရင်းတွေနဲ့ကာကွယ်ကုသမှုအကြောင်းရန်ကုန်ကလေးဆေးရုံကလေးအုပ်နောက်နဲ့အာယုံကျော်အထုကုဒေါက်တာအေးမြမင်းအေးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်။
โอเคดร.อี้ญะมินครับสนเราดิออทิซึมလို့ခေါ်တဲ့ဒီကလေးငယ်ဘဝကနေစဖြစ်လာတဲ့ဒီပေါင်းသင်းဆက်ဆံရေးပုံမှန်မဖြစ်တဲ့ယောဂနဲ့ဒီဝတ်သက်ကာကွယ်ဆေးထိုးရတယ်မပတ်သက်ဘူးဆိုတာကိုကျွန်တော်တို့တက်သေးပြခဲ့ပြီးတဲ့အကြောင်းလေးကိုပြောပြပြီးမှာဒီတစ်ခေါက်တော့ဒီออทิซึมယောဂဖြစ်ရခြင်းနဲ့အဲ့ဒီယောဂအကြောင်းလေးကိုပြောဖို့စီစဉ်ထားပါတယ်အဲ့ဒီတော့ဒီออทิซึมယောဂဆိုတာဘယ်လိုမျိုးဆိုတာလေးကိုရှင်းပြပြီးတော့ဒီဖြစ်နေတဲ့အနေထားဘယ်လောက်ရှိလဲဆိုတာပါဆက်ရှင်းပြပေးပါလားဆက်မလေး
ကလေးတွေမှာအခုဖြစ်တယ်လို့လူတွေသိလာကြတဲ့ autism yoga လို့ခေါ်ရင်လည်းရတယ်ပေါ့နော်ဒါပေမဲ့ကျမတို့ကတော့ဒါကိုတခြားသောကိလေသာတွေမကောင်းမှုဖြစ်နေတဲ့ယောဂာတွေနဲ့အထည်လွဲမှာဆိုလို့ဒါကိလေသာမှာအခုဖြစ်တတ်တဲ့ပေါင်းနှင်းဆက်ဆက်ရေးနဲ့ပတ်သက်ပြီးပုံမှန်မဖြစ်တတ်တဲ့အနေအထားလေးတစ်ခုလို့ပဲရင်းနှီးခြင်းပါလေကျမတို့လည်းလူနာတွေကိုအဲ့လိုပဲရှင်းပြလေးရှိပါတယ်ယောဂာဖြစ်တဲ့အနေအထားကိုပြောရရင်တော့ကျမတို့ကလည်းအများရန်ဒီပါလောက်ဒီလိုကလေးတွေကိုလက်ခံပြီးတော့မှကြီးရှုပေးနေရတဲ့ဆိုတဲ့အတွက်ကြောင့်ကျမတို့အဖို့ကတော့တဖြည်းဖြည်းပုံပြီးများလာတယ်လို့ခံစားမိပါတယ်ဒီလိုမျိုးတဖြည်းဖြည်းများလာတာကတော့ဒီကလေးတွေမှာဖြစ်တတ်တဲ့ autism ဆိုတဲ့အကြောင်းကိုလည်းပဲဒီပါတွေအနေနဲ့ဆရာဝန်တွေအနေနဲ့ကပုံပြီးသတိထားမိလာကြတယ်ပုံပြီးသိလာတဲ့အတွက်ကျမတို့ဒီကိုလွှဲပေးတဲ့အတွက်လည်းပုံပြီးများများတွေ့ရတယ်လို့ထင်ပါတယ်နောက်တစ်ခုကတော့ပြောင်းလဲလာတဲ့လူမျိုးစနစ်ပေါ့နော်အဲမိသားစုတွေကအားလုံးမိသားပေါ့အထူးရှိအဖေရောအမေရောပေါ့အလုတ်ထွက်ပြီးတော့လုံးရရဲ့ကလေးတွေနဲ့အတူတူချိန်ပေးတကားပြောတာဆော့ပေးတာအချိန်ပေးနိုင်တာကနည်းသွားပါတယ်အဲ့တော့ကျမမြင်တာကတော့ကလေးတွေအတွက်ပေါ့နော်ဟိုမိသားတွေနဲ့ဖလဲတကင်းနေတာနဲ့နူးနူးထူးထူးနေတာဟာဒီလိုအခြေအနေမျိုးတွေကိုသိပြီးတော့မဖြစ်စီပေါ့เนาะ
now ဟုတ်ကဲ့ဆရာမအဲ့ဒီတော့ဒီခုနကမိသားစုနဲ့ဒီဖက်လဲတကင်းမနေနိုင်တဲ့အပေါ်မှာပေါ့เนาะဒီဖြစ်နိုင်တဲ့အနေအထားတစ်ခုအပြင်တခြားဆရာမကြီးဒီယောဂါကိုဖြစ်စေနိုင်တဲ့ဒါမှမဟုတ်ရှင်လဲဒီယောဂါဖြစ်ဖို့အန္တရာယ်ဖြစ်စေနိုင်တဲ့အချက်တွေရှိသေးလားဆရာမ
ပြောရရင်တော့ဒီပိပိချာချာဘာမှယောဂါအခံမရှိဘဲနဲ့ဖြစ်တဲ့ autism ကိုကျွန်တော်က primary autism လို့ခေါ်ပါတယ်အဲနောက်ကွယ်မှာယောဂအခြေခံတစ်ခုခုဖတ်ပြောတော့မှရှိပြီးအဲယောဂရဲ့နောက်ဆက်တွဲအနေနဲ့ဒီလိုလက္ခဏာမျိုးတွေနဲ့တွဲပေါ်လာတယ်ဆိုလို့ရှိရင် secondary autism လို့ခေါ်ပါတယ်အဲတော့ primary autism ဆိုတာကတော့များသောအားဖြင့်သူ့ရဲ့ဗီဇအရပဝင်းကျင်အရာဖြစ်လာတဲ့ autism ရှိပါတယ်အဲလို primary autism မျိုးမှာဆိုလို့ရှိရင်သူ့ရဲ့ပဝင်းကျင်ကမာမိကနှစ်ပါးကိုယ်တိုင်ကသူ့ရဲ့မောင်နှမကြီးကိုယ်တိုင်ကautism လို့သတ်မှတ်ရတော့အောင်လက္ခဏာတော်တော်များများရှိရစေရင်တော့အဲ့လိုကလေးမျိုးလေးဒီမှာကသူတို့ကိုယ်တိုင်ရဲ့ autism သတ်မှတ်လို့ရတဲ့ရာခိုင်နှုန်းပိုများရပေါ့ဗျာဒါမိဘတွေကသူတို့ကိုယ်တိုင်မှသိမပြောတာအဲ့တော့ကလေးကိုလည်းသိမပြောဘူးပေါ့နော်ဆိုတော့ကျမတော့အဲ့လိုဘဝင်းကျင်ရောဗီဇရောလို့ယူဆပါတယ်အဲ့ primary autism ဆိုရင်တော့ secondary autism ကတော့တခါတလေကြားလို့ရှိရင်ကျမတို့နိုင်ငံမှာလည်းတွေ့ရတာများပါတယ်ခဲစိတ်တင့်သူမျိုးတွေနောက်တခါတလေတချို့နိုင်ငံတွေမှာကတော့ mercury အဆိပ်တင့်သူမျိုးတွေအဲ့လိုမျိုးပေါ့နော်ဒါပဝင်းကျင်ရဲ့ဒီကျန်းမာရေးကိုထိခိုက်စေနိုင်တဲ့ကိစ္စတွေကနေပြီးတော့မှသွားပြီးတော့အုံနောက်ဒီအာယုံကျော်တွေမှာပဝင်းဖွဲ့စည်းရဲ့အဆိပ်ပိုင်းလေးတွေဖြစ်ပေါ်ဖို့အတွက်ကိုနှောက်ရှက်သွားပေးတဲ့အတွက်ဒီဆက်အုံနောက်ဖွင့်ပြုံအာယုံကျော်ဖွင့်ပြုံမှုကြီးအကုန်လုံးကိုထိခိုက်သွားတဲ့အတွက်သူတို့မှာဉာဏ်ကြီးလဲနေနေခုနကပြောလို့ autism နဲ့လက္ခဏာကြီးပါတွေ့ပြီးတော့တွေ့ရမျိုးကြီးပေါ့။နောက်တခါတလေလည်းတချို့တော့ခန္ဓာကိုယ်ရဲ့ဇီဝကံမဖြစ်စင်မှာပုံမွေးရပါပြီးကြအရာအုံမှန်အတိုင်းအလုံးလုံးနိုင်တဲ့အခါမှာဒီအုံနောက်ရဲ့ဆက်သွယ်ချက်ဒီမှာလေးပဲအားနည်းသွားတဲ့အတွက်အဲ့လိုမျိုးယောဂအခြေခံရှိတဲ့ကလေးတွေမှာလည်းပဲဒီ autism ရဲ့လက္ခဏာလေးတွေမျိုးတွေ့ရတတ်တယ်။နောက်အတက်ယောဂလိုမျိုးလေးတွေနဲ့တွဲပြီးတော့လည်းလာတတ်တယ်ပေါ့နော်
။ဟုတ်ကဲ့ဆရာမကြီးမဖြစ်အောင်ကာကွယ်နိုင်တဲ့အနေအထားရောဘယ်လိုရှိလဲ
။ခုနကကျမတို့ပြောသလိုမျိုးပေါ့နော်။ primary autism မှာဆိုရင်တော့မျိုးရိုးဗီဇအဖြစ်ခုနကပြောသလိုမျိုးမိသားစုနဲ့အချိန်ပေးတာနောက်ကိုယ့်ရဲ့ကလေးတွေနဲ့စကားပြောဆိုပြီးရာနည်းနည်းထွေထွေသူတို့နဲ့ညီပြီးတယ်စော့ပြီးတယ်ဒါတွေကတော့အထောက်အကူဖြစ်ပါတယ်ဒါပေမဲ့ဒါတွေကတော့တရားရာခိုင်နှုန်းကာကွယ်နိုင်တယ်လို့တော့ကျမကမပြောလို့ပါဘူးအဲ့တော့အဲ့လိုမျိုးမိသားစုနဲ့အချိန်ပေးနေခြင်းအားဖြင့်လည်းမတင်ကားစရာကောင်းတဲ့လက္ခဏာကြီးတွေ့လာမယ်ဆိုလို့ရှိရင်လည်းပြည်ကျွမ်းနားလေတဲ့သူတွေနဲ့တိုင်ပင်ပြီးတော့မှပါလို့တင်တယ်လေဆိုတဲ့ကိစ္စကိုဆွေးနွေးပြီးစောစောစီစီလုပ်ပေးခြင်းအားဖြင့်ဒါဆိုကျမတို့က autism လို့ autism spectrum disorder လို့ခေါ်ပါတယ်အပြည့်အစုံကဆိုလိုချင်တာကတော့လက္ခဏာနည်းနည်းပါးပါးပဲရှိရဲ့ကလေးတွေရမယ်ပြောတော့မှတကယ်ကိုသိသာသာနဲ့ပြင်းပြင်းထန်ထန်လက္ခဏာရှိရဲ့ကလေးတွေအထိပါဝင်နိုင်တယ်ပေါ့ အဲ့တော့ခုနပြောလို့မျိုးလက္ခဏာလေးတွေကိုနည်းနည်းပါးပါးအနည်းကျဉ်းတော့ဖတ်တွေ့ရယ်ဖြစ်ဖြစ်ခုနပုံစံတိထားပြီးကလေးတွေနဲ့မိမိကတည်းကနေပြီးမယ်သူတို့လုံဆော်ရယ်အနေနဲ့ဒီစကားတွေပြောပြီးမယ်စော့ပြီးမယ်တော့ကိုယ်ကိုယ်တိုင်ကိုယ်တတ်သမျှလုံးလို့အစဉ်မပြေဘူးခုနကပြောလို့နားလေတဲ့ဒီစီခေါ်ရမယ်ဆိုရင်တော့သူတို့တွေကတော့ဒီလိုမျိုးကလေးတွေကိုလေ့ကျင့်ပေးနေတဲ့အဲအကြောင်းကလေ ို့တချို့ယောဂလက္ခဏာနည်းနည်းပါးပါးပဲရှိရဲ့ကလေးတွေဆိုလို့ရှိရင်ဉာဏ်ဉာဏ်တိုးတက်ပါတယ်ပုံမှန်အကြောင်းဒီမှာတော့မှလိုက်နိုင်တယ်ပေါ့နော်စာပင်နိုင်တယ်ဒါဆိုဒီလို primary autism ဆိုရင် intelligent ဉာဏ်ကြီးဉာဏ်ကြီးအပိုင်းကသူတို့မှပြဿနာမဟုတ်ပါဘူးသူတို့နဲ့ကိုယ်နဲ့ဆက်သွယ်တဲ့ဥစ္စာကထူးခြားနေတဲ့အတွေ့အကြုံကိုကလည်းသူတို့နားလေတော့အောင်မဆက်သွယ်တတ်ဘူးသူတို့ကလည်းကိုနားလေအောင်ပြန်ပြီးဆက်သွယ်တတ်ဘူးအဲ့ဒီလိုမျိုး gap ဖြစ်နေတာမျိုးဆိုတော့ခုနကအကြောင်းကြီးမှသွားပြီးတော့မှ training ကြီးယူမယ်နောက်ခုနလိုလေ့ကျင့်သင်ကြားလိုက်မယ်ဆိုရင်အဲ့ဒီ gap ကြီးကဂျာထဲမှာနည်းသွားမယ်ပေါ့နည်းသွားလို့ရှိရင်ခုနလို mainstream school ကြီးကိုသူတို့သွားတဲ့အခါမှာလေအဲ့ဒီစေတနာကြီးမရှိတော့ဘူးပေါ့နော်ဒါဆိုတော့အကြောင်းကကလေးတွေကအင်းများနဲ့မတူပဲ꽌ပြားနေရင်တခြားသောကိစ္စတွေညာဝင်လာနိုင်တယ်အဲ့လိုဝင်လာလို့ရှိရင်ကြောင်းနေဖို့ကိစ္စကဘူခက်ခဲသွားနိုင်တယ်ပေါ့နော
်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ရှင်ပ
ါကိုဝင်းမင်းစီစဉ်တိဆက်ပေးနေတဲ့ကျမရေကဏ္ဍကိုနားဆင်ကြကြရတာပါရှင်အခုတိုင်းရင်သတင်းလွှာကဏ္ဍကိုဆက်ပြီးနားဆင်ရပါမယ်နေဆက်ဒေတာကတိုင်းရင်သားသတင်းတောက်တွေစုပေါင်းထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်
စင်တင်ဆက်သွားမယ်တိုင်းရင်သတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတော်ဝန်တိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အံတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းလွန်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတော့UNFC နဲ့အစိုးရငြိမ်းချမ်းရေးကော်မရှင် PC တို့တနေရာပြန်လည်ထပ်ထားရေးနဲ့ပတ်သက်ပြီးတော့ဆက်လက်ဆွေးနွေးသွားမှာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်မှာအကြမ်းဖက်အဖွဲ့တွေကနေလုံခြံခဲ့လို့မောင်နှောင်မျိုးနဲ့အောင်တပြည်ကျေးရွာကဒိုင်းနဲ့အမျိုးသား2ဦးသေဆုံးပြီး2ဦးဒဏ်ရာရရှိခဲ့တယ်ဆိုတာနဲ့ဘုံပြည်နယ်တထုံမျိုးနဲ့အလန်တရာသာသနာ့နယ်မြေအတွင်းကအလန်တရာဆရာတော်ဝန်စားသူလို့ပြောဆိုနေကြတဲ့ခွန်တန်ခေါ်ဇလရဲ့သာသနာညွှန်းနှွမ်းစီတဲ့ပြုမှုလှူဆောင်နေတဲ့အပေါ်ဘုံပြည်နယ်အစိုးရအဖွဲ့နဲ့အမျိုးသမီးအဖွဲ့တွေကနေဘလို့အမြင်ရှိနေကြတယ်ဆိုတဲ့အကြောင်းလေးကိုကြားကြရမှာပါရှင
်။ကျမကနန်းဟွန်ပါရှင်တင်းတွေကိုစိုင်းမုန်းနဲ့အတူတင်ဆက်ပေးသွားမှာပါ။ညီညွတ်တော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC နဲ့အစိုးရငြိမ်းချမ်းရေးကော်မရှင် PC တို့တရမအကြိမ်မြောက်ဆွေးနွေးမှုအပြီးမှာ UNFC ကအဆိုပြုထားတဲ့အချက်၈ချက်စလုံးကိုဆွေးနွေးခဲ့ပေမဲ့နံပါတ်၅အချက်ဖြစ်တဲ့တပ်နေရာပြန်လည်ချထားရေးသဘောတူညီမှုနဲ့ပတ်သက်ပြီးဆက်လက်ဆွေးနွေးဖို့ကြံနေသေးတယ်လို့ DPN ဒုတိယအဖွဲ့ခေါင်းဆောင်နိုင်အောင်မငေးကပြောပါရယ်။အော်တိုဘာလ23ရက်နေ့က24ရက်နေ့အထိတွေ့ဆုံဆွေးနွေးမှုအတွင်းမှာအချို့အချက်တွေရဲ့အတိတ်ပဲဖော်ပြမှုစကလုံးအသုံးပြုမှုတွေမှာနှစ်ဖက်နားလည်မှုတို့ကိုပြန်လည်ညှိကြဖို့ပဲလိုတော့တယ်လို့ဆိုပါတယ် UNFC နဲ့အစိုးရ PC တို့လာမယ့်နိုဝင်ဘာလ10ရက်နေ့မှာနှစ်ဖက်တပ်ပိုင်းဆိုင်ရာကပုံကူတချို့လဲပါဝင်ဆွေးနွေးညှိနှိုင်းကြမှာဖြစ်ပါတယ်အဲ့ဒီဆွေးနွေးမှုမှာတပ်ပြန်လည်နေရာချထားရေးကိစ္စနယ်မြေပိုင်းခြားသတ်မှတ်ရေးကိစ္စတွေကိုဆွေးနွေးညှိနှိုင်းသွားကြမှာဖြစ်ပါတယ်
ဘင်္ဂလားမြန်မာနယ်စပ်နယ်စပ်မှတ်တိုင်46နဲ့49နီးမှာအရုပ်ဝက်လက်နက်ကင်အဖွဲ့တစ်ခုကနေတနက်ပြည်နယ်ပြစ်ခတ်ခဲ့တဲ့အတွက်မောင်တော်မြို့နယ်အမတ်တိနယ်မြေအောင်တပြည့်ကျေးရွာကတိုင်းနယ်မျိုးတပ်နှစ်ဦးသေဆုံးပြီးနှစ်ဦးသေရန်ရရှိခဲ့ပါတယ်။အောင်တပြည့်ကျေးရွာသားမောင်လှစိန်အပါဝင်တိုင်းနယ်မျိုးတပ်၄ဦးဟာပြီးခဲ့တဲ့တနင်္လာနေ့ညနေပိုင်းကဒေါ်ဝက်လက်ရာကနေနယ်စပ်ခြံစည်းရိုးအနီးအရောက်မှာအခုလိုပြစ်ဒဏ်ခံရတာဖြစ်တယ်လို့ကျေးရွာသားတွေကပြောပါတယ်။တန်ရရရှိခဲ့တဲ့သူနှုတ်ကတော့အခုခါပူရီတောင်ဈေးရုံမှာဈေးကူတမှုခံယူနေပါတယ်။အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တဲ့မောင်တော်ခရိုင်တွင်းမှာလုံခြုံရေးတပ်ဖွဲ့ဝင်တွေနေမြေရှင်းနေရပြီးအနှဲငယ်တည်ငြိမ်စပြုတ်လာတဲ့အချိန်မှာအခုလိုဒေတာခံတွေတိုက်ခိုက်ခံရတဲ့အတွက်လုံခြုံရေးအတွက်စိုးရိမ်နေရနေတယ်လို့ဒေတာခံတွေကပြောပါတယ်။
ခ KNU ထိန်းချုပ်နယ်မြေထဲကို အစိုးရတပ်ဖွဲ့အချို့ကအကြောင်းကြားတာမရှိဘဲဝင်ထွက်သွားလာနေတာဟာ စိုးရိမ်စရာဖြစ်တယ်လို့ KNU တပ်ဖွဲ့ဝင်တွေကပြောပါတယ်။ ကရင်ပြည်နယ်ကော့ကရိတ်မြို့နယ်ရွာသန်းရှိကျွာမှာဒေသခံများနဲ့နယ်မြေ KNU တာဝန်ရှိသူတွေကိုကြိုတင်အကြောင်းကြားခြင်းမရှိဘဲစစ်ယူနေဖောင်းနဲ့လက်နက်တွေကင်ဆောင်ပြီးအခုလ 19 ရက်နေ့ကနေ21ရက်နေ့အထိဒေသခံတွေကိုဈေးကူဖို့အကြောင်းပြချက်နဲ့ဝင်ထွက်သွားလာနေတာဖြစ်ပါတယ်။ ခုလိုဝင်ထွက်သွားလာနေခြင်းအပြင်မလိုလားအတက်ပြဿနာတွေဖြစ်လာနိုင်တဲ့အပြင်ဒေသခံတွေကလည်းစိုးရိမ်နေကြတယ်လို့ KNLA
တပ်ရင်း18တပ်ခွဲမှုသုံးကဘူကြီးစောစန်းတင်ကပြောပါတယ်။မိုင်းရှူမိုင်းနောင်ကာလန်တောင်ဘက်ချမ်းမှာရှိတဲ့ရှမ်းပြည်ဒုတက်ရေးပါတီရှမ်းပြည်တပ်မတော် SSPB SSA တပ်တွေတပ်ဆုပ်ပေးဖို့အစိုးရတပ်မတော်ကညွန်ကြားလိုက်ပါတယ်။အောက်တိုဘာလ 20 ရက်နေ့ကမိုင်းနောင်အမတ်တီစစ်စင်မှုကုကရေးဌာနချုပ်စစ်ပက်လုံခြုံရေးအရာရှိက၎င်း အောက်တိုဘာလ 27 ရက်နေ့တုန်းကလည်းမိုင်းရှူးမြို့အခြေချစစ်ပြူဟာက၎င်း SSV SSA တပ်တွေစုပ်ပေးဖို့ဝန်ထမ်းဌာနချုပ်ကိုဖုံးတဲ့အကြောင်းကြားလာတယ်လို့ပြန်ကြားရေးဌာနကအရာရှိကပြောပါတယ်။တပ်ပင်လမ်းဖောက်လို့ရေးစီမံကိန်းအတွက်မိုင်းရှူးမြို့အရှေ့ဘက်ချမ်းရှိ SSV SSA တပ်တွေစုပ်ပေးဖို့ရလခတိုင်းမှုကညွန်ကြားထားမှုလည်းရှိပါတယ်။ အဲ့ဒီညွှန်ကြားမှုနောက်ပိုင်းမိုင်းရှူးမြို့နဲ့မိုင်းနောင်မြို့အတွင်းရှိအစိုးရတပ်တွေစီးရေးပင်စင်မှုရှိနေပေမဲ့တခြားဒေသကနေစီးရင်အားဖြည့်ဆည်းလာတာတော့မရှိသေးပါဘူး။
လက်နက်ချအလင်းဝင်ထားတဲ့မွန်ငင်းချန်းကကွယ်ရေးအထူးတပ်ဖွဲ့အနေနဲ့နိုင်ငံရေးပါတီဖွဲ့စည်းဖို့စီစဉ်နေတယ်လို့အော်တိုဘာလ 20 ရက်နေ့တန်ဖြူ10ရက်မြို့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာအထူးတပ်ဖွဲ့ရဲ့ဥက္ကဋ္ဌနိုင်ရွှေအောင်ကပြောကြားလိုက်ပါတယ်။လက်ရှိမွန်နိုင်ငံရေးပါတီတွေကွဲပြားမှုတွေရှိနေလို့မွန်နိုင်ငံရေးခေါင်းဆောင်တွေနဲ့ညှိနှိုင်းပြီးဘယ်လမ်းကိုလျှောက်မလဲဆိုတာပြက်လက်ရှင်းလင်းသွားမယ်လို့သူကဆိုပါတယ်။မွန်ငင်းချန်းကကွယ်ရေးတပ်ဖွဲ့ဥက္ကဋ္ဌနိုင်အောင်နိုင်ွယ်လုံပြီးချိန်မှ တ်ချစီရက်တည်လာတာဖြစ်ပါတယ်
အခုသတင်းလော်ရီဆက်လက်တင်ဆက်ပေးသွားမှာပါ။သာသနာညှိုးနှိုင်းစီမှုလှုပ်ဆောင်နေတဲ့မူပြီးနဲ့တထုံမျိုးနဲ့အလံတရာသာသနာမြေအတွင်းကခွန်တန်ခေါ်ဇလိုက်နဲ့အဖွဲ့ကိုမူပြီးနဲ့အစိုးရအဖွဲ့ကနေဖမ်းဆီးအရေးယူမှုတွေပြုလုပ်နေခဲ့ပါတယ်။လက်ရှိခွန်တန်ဟာထွက်ပြေးလွတ်မြောက်နေတယ်လို့ဒေသအတွင်းသာသနာညှိုးနှိုင်းစီတဲ့အပြုမှုတွေလှုပ်ဆောင်နေတယ်လို့ပြောပါတယ်။မိကလျာမုံကနေစုစည်းတင်ဆက်ထားပါတယ်။
ဝန်ပြည်နယ်တထောင်မြို့နယ်အလံတရာသာသနာ့မြေအတွင်းမှာသူကိုယ်သူအလံတရာဆရာတော်ဘုရားဝင်စားတဲ့ဆိုတဲ့ခွန်တန်ခေါ်ဇက်လိုက်ဟာမျိုးသမီးတွေအပေါ်ပန်းဥဆွချင်းမွေးရစီတုံးဆွဲရောင်းဝယ်ချင်းစားတဲ့သာသနာ့ကိုညှိုးနှွမ်းစေတဲ့ပြုမှုတွေလှောက်ဆောင်ချက်ကြောင့်ဝန်ပြည်နယ်အစိုးရအဖွဲ့ကနေဖမ်းဆီးရေးယူမှုတွေပြုလုပ်ခဲ့တာပါ။ဒါပေမဲ့သတင်းပေါက်ကြားမှုကြောင့်ခွန်တန်ဟာထွက်ပြေးလွတ်မြောက်သွားတယ်လို့သူ့ရဲ့အပေါင်းပါ၅ဦးကသာဖမ်းမိထားတယ်လို့လည်းဝန်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာအေးဆန်ကပြောပါတယ်
။ငါးနာတော့ဖွေတာဆုံးဖြတ်ချက်ချလိုက်တာ။ဒါမှဆက်နဲ့လုပ်လို့မရဘူး။ဘာနာဆက်နဲ့လုပ်ကျွန်တော်တို့စာပို့။ဒါကိုကျွန်တော်တို့ကဘလို့ပုံမှန်နဲ့ရည်ယူရမလဲဆိုတာကျွန်တော်ဥပဒေချုပ်ကိုတိုင်းပြင်တယ်။တိုင်းပြင်ပြီးတော့ဒီကျွန်တော်တို့ကတပ်ပညာဖွဲ့ဆုံးဖြတ်ပြီးတော့ခန်းခန်းကသာသနာညှိနှိုင်းစီမှုမြန်မာကုသနာကကြည့်။ဖမ်းမိထုတ်လိုက်တယ်ဖြစ်ဆိုတာနဲ့ကြည့်ရတာသတင်းပေါက်ကြားမှုခုလူခွန်တာထွက်ပြေးလို့မရဘူး။ကျွန်တော်လည်းငါ့ကိုခွန်တာသို့တထုတ်ထပ်ချုပ်
အလံတရာနယ်မြေကိုမွန်ပြည်နယ်လွှတ်တော်ကနေကွင်းစင်စစ်ဆေးမှုတွေပြုလုပ်သွားမှာဖြစ်ပြီးလာမယ့်နိုဝင်ဘာလ6ရက်နေ့မှာလွှတ်တော်မှာဒီကိစ္စကိုကြားနာပွဲပြုလုပ်သွားမှာဖြစ်ပါတယ်။ခွန်တန်ဟာသာသနာရေးကိုဗန်းပြပြီးဒေသခံတွေရဲ့ယုံကြည်မှုကိုအလွဲသုံးစားလှုပ်ဆောင်နေတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာမြို့သမီများစွမ်းရည်မြင့်တင်ရေးရှေးဆောင်ဖွဲ့မှဒေါခင်တန်းထွေးကပြောပါတယ
်။ဒီဆရာတော်ဘုရားကြီးရဲ့ဒီဘက်ဝင်စားနေဆိုတဲ့အချက်တစ်ခုရဲ့ပေါ်မှာသူကဝင်စားတာသူဘောလူမြော့ခူးစားတာပဲအဲ့ဒါကိုမသိနားမလဲပြီးတော့ဘဟုသူတနေပါတဲ့အခါကျတော့အားလုံးကယုံတယ
်ခွန်တန်ခေါ်ဇက်လိုက်ဆိုသူကြောင့်ပအုပ်တိုင်းရင်းသားတွေတိုက်ခါကြဆင်းနေရတယ်လို့လဲမွန်ပြည်နယ်ပအုပ်စားပေးနဲ့ရင်းကျေးမှုအဖွဲ့ဥက္ကဋ္ဌဦးခွန်ရွှေတင်းကဆိုပါတယ
်ဘာသာရေးနဲ့စီရင်ဥဒ္ဒရာတွေကိုဘုရားပြင်းနေဆိုတော့ပို့ပိုးတွေကပါဝင်ပြီးတော့ဘုရားထက်ကဖြစ်နေတာကျင်ကြတယ်လေ
ခွန်တန်ဦးဆောင်တဲ့အဖွဲ့ဟာအလံတရာသာသနာ့နယ်မြေမှာ၅နှစ်ကျော်အကြာသာသနာညှိုးနှွမ်းစီတဲ့အပြုမူတွေလှောက်ဆောင်နေပေမဲ့လည်းအေးအေးယူဆောင်ရွက်တာမျိုးမရှိခဲ့တဲ့အခြေအနေကနေဖွေးလင်းမှုရှိလာတဲ့နိုင်ငံရေးချင်တွေကအလံတရာဒေသကပန်းဦးဆက်ဇလန်းနဲ့ပတ်သက်တဲ့တိုင်းကြားစာတွေရောက်ရှိလာတာလို့အခုလိုအေးအေးယူဆောင်ရွက်နိုင်တာဖြစ်တယ်လို့လည်းမွန်ပြည်နယ်တိုင်းကြားစာတနခါစာနဲ့အထွေထွေကိစ္စရပ်များလေ့လာသုံးသပ်ရေးကော်မတီဥက္ကဋ္ဌဦးအောင်ကျော်သူကပြောပါတယ်ရှင်
ဆက်ပြီးတော့မွန်ပြည်နယ်တထုံမြို့နယ်စရစ်ချောင်ကျေးရွာအုပ်စုရှိအလံတရာနေနေမှာဘာသာတရားပေါ်ယုံကြည်တဲ့ပို့အုပ်တိုင်းရင်းသူတွေအပေါ်က ကာမရယူနေတဲ့ခွန်တန်ခေါ်ဇက်လက်ရဲ့လှုပ်ဆောင်မှုနဲ့ပတ်သက်ပြီးမူပြီးနဲ့အမျိုးသမီးအခွင့်အရေးလှုပ်ရှားသူများအဖွဲ့ကနေကံကွက်မှုတွေရှိနေတယ်လို့ဒီလိုရက်တွေဟာအမျိုးသမီးတွေအတွက်နဲ့နာမှုတွေရှိနေတယ်လို့လည်းပြောဆိုနေကြပါတယ်။မင်းရင်စနိုင်းကနေအခုလိုစုစည်းတင်ဆက်ထားပါတယ်။
ပါသာတရားပေါ်ယုံကြည်တဲ့ပို့တိုင်းသူတွေပေါ်ကာမရယူနေတဲ့ဖြစ်စဉ်နဲ့ပတ်သက်ပြီးတရားနည်းလမ်းမှန်တဲ့အရေးယူဆောင်ရွက်သွားမယ်လို့မွန်ပြည်နယ်ဆိုရဖွဲ့ပို့တိုင်းနာလူမျိုးရေးရာဝန်ကြီးတော်နန်းဆောင်ဝေခိုင်ကအခုလိုပြောပါတယ်။တခုဆိုရတဲ့နေရာမှာလည်းပဲကျမတို့တခုတစ်ခွက်လေးနဲ့ဆောင်ရွက်လို့မရပါဘူး။အခုမြန်မာနိုင်ငံမှာဆိုလို့ရှိရင်လူခွင့်ကြီးပြီးဟောရရရှိနေပြီးတော့ ွက်ဒီကိစ္စကိုအမျိုးသမီးဒုတိယလုံနှစ်အတူပူပေါင်းပြီးတော့ဆရာမီးသားပံကိုရောက်အောင်ဆောင်ရွက်ကြမှာဖြစ်ပါတယ်
အလန္တရာတသနာနယ်မြေမှာယခင်အလန္တရာဆရာတော်ဘုရားဝင်စားတယ်ဆိုပြီးခွန်တန်ခေါ်ဇက်လိုက်ဆိုသူကိုဒေသခံပို့တိုင်းသားတွေကကိုကိုွယ်ယုံကြည်နေကြတာတွေကိုခုကောင်းယူပြီးအမျိုးသမီးတွေကိုပန်းဥဆက်ပစေခြင်းမူရစေတုံးဆွဲခြင်းစတဲ့တသနာကိုညှိနှိုင်းစေတဲ့အပြုမူတွေလောက်ဆောင်နေတာပါပန်းဥဆက်ပခြင်းကိစ္စဟာအမျိုးသမီးတွေအတွက်အတော်နဲ့နာတယ်လို့အမျိုးသမီးနဲ့ကလေးတငယ်ခွေးရေးကာကွယ်ဆောက်ရှောက်ရေးကိုလောက်ကင်နေတဲ့မေတ္တာစုံစည်းအဖွဲ့အသင်းမှုမှဝင်းမော်ကပြောပါတယ်
ဘာသာရေးရည်ရွယ်ချက်ပုံရံကဒီကဒါကဥပဒေအရချင်းမဆိုရင်ဒါမဖြစ်သင့်ဘူးဖြစ်ထိုက်တာပါအဲ့တော့သူအမျိုးသမီးတွေကတော်နေနေတယ်ဒီဟိုအစိမ်းဘုရားစိတ်ခံစားမှုရောဒီအားကိုးမှုရောဟိုအစိမ်းဘုရားရဲ့သူ့ရဲ့ဟိုပိုက်ဆံတဲ့ဟာရတယ်ရောဒါကသင်္ကန်းကမှမကောင်းဘူးဟိုဥပဒေအရကိုဆိုးရတယ်
ဘာသာတရားယုံကြည်မှုအပေါ်အခွင့်ကောင်းယူပြီးပို့တိုင်းရင်သူမိန်းကလေးတွေကိုဖျက်ဆီးနေတာကိုဖော်ထုတ်အရေးယူပေးဖို့အမျိုးသမီးတွေကဘီနယ်ဆိုးရနဲ့ဘီနယ်ဆော့တော်ကိုတိုင်ကြားထားပါတယ်တိုင်ကြားထားမှုနဲ့ပတ်သက်ပြီးလာမယ့်နိုဝင်ဘာလ6ရက်နေ့မှာလွှတ်တော်မှာကြားနာစစ်ဆေးမှုပြုလုပ်မယ်လို့မွန်ပြည်နယ်လွှတ်တော်အမျိုးသမီးနဲ့ကလေးတငယ်ခွေးရေးဆိုင်ရာကော်မတီဥက္ကဋ္ဌတော်ခိုင်ခိုင်လက်ကပြောပါတယ်
တိုင်သာနှစ်ဆောင်ဦးဆောင်ကကိုဆိုရင်မှုတိုင်တာကြောင်ကအဲ့ဒီခေါ်အောင်ခေါ်ဇက်လိုက်ခွန်တန်ဆိုတဲ့ကိုတိုင်တာမိန်းကလေး6ယောက်ရဲ့ပူစားတိုင်တယ်နောက်တစ်ယောက်ရဲ့ဖခင်ပါတယ်ဖခင်ကိုယ်တိုင်တိုင်တာတယောက်ပါတယ်အလုံးပေါင်းမိန်းကလေး9ယောက်ကျားနာမှုကိုလုံးပါတော့တော်တော်တော်တော်ရဲ့မျိုးသမီးနဲ့ကလေးတွေကခွေးဆိုင်ရာကော်မတီကကျားနာမှုကိုလုံးပါဖြစ်ပါတယ
်အလန်တရားမှာခွန်တန်ခေါ်ဇက်လိုက်ဆိုသူဟာဘာသာတရားအပေါ်ယုံကြည်ကိုးကွယ်နေတဲ့ပို့တိုင်းရင်းသားတွေအပေါ်အခွင့်ကောင်းယူပြီးအရွယ်မရောက်သေးတဲ့အမျိုးသမီးတွေရောအရွယ်ရောက်တဲ့အမျိုးသမီးတွေပါကာမရယူမှုတွေပြုလုပ်နေတာဟာလွန်ခဲ့တဲ့9နှစ်6နှစ်လောက်ကတည်းကဖြစ်ပေါ်နေတာလို့ပို့တိုင်းရင်းသားရေးရဝန်ကြီးကပြောပါတယ
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
UNSC နဲ့အစိုးရငြိမ်းချမ်းရေးကော်မရှင် PC တို့တရမအကြိမ်မြောက်ဆွေးနွေးမှုအပြီးမှာတက်နေရပြန်လဲချထားရေးနဲ့ပတ်သက်ပြီးဆက်လက်ဆွေးနွေးတွားဖို့ရှိနေပါတယ်။မင်္ဂလာမြန်မာနဲ့စက်မှတ်တိုင်အနီးမှာအရဲဝလက်နက်ကန်အဖွဲ့တစ်ခုကတမတ်တွေနဲ့ပစ်ခတ်ခဲ့လို့မောင်တော်မျိုးနဲ့အောင်တပြေကျေးရွာကဒိုင်းနဲ့အမျိုးသားနှစ်ဦးတေဆုံးပြီးနှစ်ဦးဒဏ်ရာရရှိခဲ့ပါတယ်။
တော်ရရှိတွေအခုနားဆင်ကြကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီရာ
။ထိုင်းမြန်မာနေဆက်ဒေတာကတိုင်းရင်းသားသတင်းတောက်တွေစူးစီးတင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုနားဆင်ကြကြရတာပါရှင
်။သောရရှိမြန်ခင်ဗျာရခိုင်ပြည်နယ်မြောက်ပိုင်းကပြည်ပခါတွေကြောင်းအိန္ဒိတာကမွတ်စလင်တွေတိုင်းနဲ့ကြီးပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခိုလုံခဲ့ကြပြီးမှာတော့ဒီကိစ္စနဲ့ပတ်သက်လို့တာဝန်ရှိတဲ့မြန်မာစစ်တပ်ခေါင်းဆောင်တွေအပေါ်တန်ခတ်ရေးယူဖို့နိုင်ငံတကာကလှုံ့ဆော်လာပါတယ်မြန်မာစစ်ခေါင်းဆောင်တွေအပေါ်ဘာကြောင့်အခုလိုပြစ်မှတ်ထားရေးယူဖို့လှုံ့ဆော်လာတာပါလဲဒီလိုပြစ်မှတ်ထားရေးယူတန်ခတ်မှုတွေဟာမြန်မာဒီမိုကရေစီရဲ့အပြောင်းလဲဆောင်ရွက်မှုတွေအတွက်အထောက်အကူဖြစ်စေပါသလားအဟံသာဖြစ်စေပါသလားဆိုတာကိုဒီတစ်ပတ်စနေနေ့ညတရက်လေးလိုင်းအစီအစဉ်မှာဆွေးနွေးသွားမှာပါပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုဖုန်းနံပါတ်ကြိုတင်ပို့ပေးထားမယ်ဆိုရင်တရက်လေးလိုင်းအစီအစဉ်ထုတ်လွှင့်ချိန်မှာခေါ်ယူပေးပါမယ်ခင်ဗျာဒါမှမဟုတ်စာနဲ့ဖြစ်စေအသံဖိုင်နဲ့ဖြစ်စေကိုယ့်ရဲ့သဘောထားအမြင်တွေကိုကြိုတင်ပေးပို့ထားနိုင်ပါတယ်VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာပေါ်မှာလည်းရေးသားပေးပို့နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။ဖုန်းနံပါတ်ကတော့1-2-3-9-9-5-5-4ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းတဲ့သောတာရှင်တွေကိုဖိတ်ခေါ်အပ်ပါတယ်ခင်ဗျာ။
VOA American တရက်ဓာတ်ရိုက်လေလှိုင်းဆွေးနွေးခန်းအစီအစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ကြိမ်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။လာမယ့်စနေညဓာတ်ရိုက်လေလှိုင်းမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင
်။ American ဆိုရရဲ့သဘောထားမြင်အားပေါ်ကိုတင်ပြပါတော့မယ်ရှင်
။သောရရှင်များခင်ဗျာ။အကြမ်းဖက်မှုကိုအခြားသောနိုင်ငံတွေရင်ဆိုင်ရမှာဆက်လက်ကူညီဖို့နဲ့အမေရိကန်နိုင်ငံသားများရဲ့အကျိုးစီးပွားကိုကာကွယ်ဖို့အမေရိကန်ပြည်ထောင်စုဟာအာဖဂန်နစ္စတန်မှာလှုပ်ရှားနေတဲ့ HIG ခေါ် Hasbi Islamic Gulbuddin လို့ခေါ်တဲ့အစွန်းရောက်အုပ်စုတစ်ခုရဲ့အရေးပါတဲ့လူ၂ယောက်အပေါ်စုငွေထုတ်ထားပါတယ်။ HIG ဟာအာဖဂန်အစိုးရနဲ့ညွန်ပေါင်းတပ်ဖွဲ့တွေကိုတိုက်ခိုက်နေတဲ့အကြမ်းဖက်အုပ်စုတစ်ခုဖြစ်ပါတယ်။အမေရိကန်အယူအဆသဘောတရားတွေကိုဆန့်ကျင်ပြီးအာဖဂန်အစိုးရကိုဖြုတ်ချဖို့ကြိုးစားနေတာပါ။ပေါကွေးကျွမ်းကျင်သူဖြစ်တဲ့အဗ်ဒူးဆာဘူးဟာ HIG နဲ့ပူးတွဲပြီး2013ခုနှစ်မေလ16ရက်တုန်းကဂဘူးမြို့တော်မှာကားဘုံခွဲတိုက်ခိုက်မှုအတွက်တာဝန်ရှိသူတူဖြစ်ပါတယ်။ဒီတိုက်ခိုက်မှုကြောင့်အမေရိကန်စစ်သား2ဦး၊အမေရိကန်အရက်သားကွန်ထရိုက်တာ4ဦး၊ကလေးသူငယ်2ဦးအပါအဝင်အာဖဂန်လူမျိုး8ဦးသေဆုံးခဲ့ရပြီး32ဦးမကဒဏ်ရာရရှိစေခဲ့ပါတယ်။အမေရိကန်တန်ကြပ်ကယင်အများအပြားကိုလည်းဖျက်ဆီးစေခဲ့ပါတယ်။ဆာဘူအနဲ့အဗ်ဒူလာနော်ဘဟာရူဟာ2012ခုနှစ်စက်တင်ဘာလ18ရက်မှာဂဘူးမြို့အမေရိကန်တန်ရုံးနဲ့လေကြောင်းပို့ဆောင်ရေးကုမ္ပဏီတစ်ခုကနိုင်ငံသားဝန်ထမ်းတွေလိုက်ပါလာတဲ့ဘတ်စကားတစ်စင်းကိုအတိကံဘုံခွဲတိုက်ခတ်ရာမှာအဓိကပါဝင်ပတ်သက်သူတွေဖြစ်ပါတယ်ဒီတိုက်ခတ်မှုကြောင့်လူတရာစင်ကျော်သေဆုံးခဲ့ရပြီးနောက်ထပ်တရာစင်နီးပါးဒဏ်ရာရခဲ့ကြပါတယ်တရားမျှတမှုအစီအစဉ်အရကြေညာထားတဲ့စုငွေတွေကတော့ဆာဘူးကိုဖမ်းဆီးဖို့သတင်းပေးနိုင်ရင်အမေရိကန်ဒေါ်လာ3သန်းနဲ့နောက်ဘဟာကိုဖမ်းမိဖို့သတင်းပေးနိုင်ရင်အမေရိကန်ဒေါ်လာ2သန်းဖြစ်ပါတယ်။တကယ်လို့အဲ့ဒီတဲကလူတယောက်ယောက်အကြောင်းသတင်းပေးဖို့နိုင်ရင်အနည်းဆုံးအမေရိကန်တန်ရုံးနာမမဟုတ်ကောင်စစ်ဝန်ယုံနီကိုဆက်သွင်းနိုင်ပါတယ်။နောက်ပြီး www.rewardsforjustice.net ဆိုတဲ့သတင်းပေးပို့လို့ရတဲ့ website ကိုဆက်သွယ်နိုင်တယ်လို့ email လိပ်စာဖြစ်တဲ့ info@rewardsforjustice.net နဲ့ရောက်အမေရိကမှာဆိုရင်ဖုန်းနံပါတ်က1-833-300-3920ကိုခေါ်ဆိုနိုင်တယ်လို့အာဖဂန်နစ္စတန်ကလူတွေကတော့3-933-138-6-3-3ကိုခေါ်ဆိုနိုင်ပါတယ်။စုံစမ်းရသမျှသတင်းပေးနိုင်သူတွေရဲ့အချက်လက်တွေကိုလျှို့ဝှက်ထားရှိဖို့အမေရိကန်အစိုးရကအာမခံထားပါတယ်။လိုအပ်လို့ရှိရင်အဲ့ဒီသတင်းပေးသူကိုပြောင်းရွှေ့နေရာချထားပေးဖို့ကိုလည်းအမေရိကန်ကအစင်းနဲ့ရှိနေကြောင်းပါခင်ဗျာ
။ American ဆိုရရဲ့သဘောထားမြင်အားပေါ်ကိုတင်ပြလို့ပြပါပြီ
။အခုနားဆင်ခဲ့ကြတာကတော့ American ဆိုရရဲ့သဘောထားအမြင်သာဖြစ်ပြီး VO ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။ VO American တန်ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်အစအဆုံးကိုမနေ့7နိုင်ကနေ9နိုင်မှတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါတယ်။တောက်ကြနေညပိုင်းမှာတော့အမျိုးသမီးကန္တာသုတဆုံလင် American တခွေနဲ့သိပ္ပံနဲ့ဤပညာစတဲ့သတင်းပတ်စင်ကန္တာတွေနားဆင်ကြရမှာပါရှင်။ဒီကနေ့နဲ့ဖက်နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါအောင်မရှင
်။ဒီနေ့နဲ့တင်ပြတဲ့ဘူးတွေရေးဆွဲနေတဲ့မြန်မာနိုင်ငံရေးကုလသမဂ္ဂလူမျိုးရေးကောင်စီဆုံးဖြတ်ချက်မူကြမ်းကိုကန့်ကွက်မယ်ဆိုတဲ့သတင်းတွေမဟုတ်တဲ့အကြောင်းရုရှားနိုင်ငံရဲ့ဌာနကညင်နေလို့တရုတ်ဆင်ဝါသတင်းတစ်ပုဒ်မှဖော်ပြထားပါတယ်။ဆုံးဖြတ်ချက်မူကြမ်းနဲ့ပတ်သက်တဲ့လုပ်ငန်းတွေဆက်လုပ်နေကြောင်းဒီကိစ္စပေါ်လူမျိုးရေးကောင်စီကနောက်ထပ်လှုပ်ဆောင်ရေးနဲ့ပတ်သက်ပြီးအတူတဘောဆောင်တဲ့ဆွေးနွေးမှုတွေတဲ့မိမိတို့ဆင်းနေရှိကြောင်းရုရှားနိုင်ငံရဲ့ဌာနပြောခွင့်ရမျိုးသမီးမာရီယာဇာခါရိုဗာကကြာတာပရီနေ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းပြောသွားတာပါ။ရခိုင်မျိုးပိုင်းကနေဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးသွားသူတွေကိုပြန်လည်ခံပြီးတဲ့နောက်သူတို့နေထိုင်ဖို့အတွက်နေအိမ်တွေဆောက်လုပ်တာမှာမြန်မာစိုးရကိုအကူအညီပေးမယ်လို့သဘောတူကြောင်းမြန်မာစိုးရသတင်းမှာဖော်ပြထားတာမဟုတ်မှဘူးလို့ကုလသမဂ္ဂပြည်လည်နေရာချထားရေးအစီအစဉ်တစ်ခုဖြစ်တဲ့ UN Habitat ကညင်လိုက်ပါတယ်။အဆိုပါသတင်းစာ Global New Light of Myanmar ရဲ့ကြာသပတေးနေ့သတင်းတစ်ပုဒ်မှာဝိုးရင်ရွှေပြောင်းသွားတဲ့ဒုက္ခသည်တွေအတွက်နေအိမ်တွေဆောက်လုပ်တာမှာ UN Habitat ကအကူအညီပေးဖို့သဘောတူခဲ့ကြောင်းဖော်ပြထားတာပါ။ဒါပေမဲ့ရန်ကုန်ကုလသမဂ္ဂဌာနကိုယ်စားလှယ်ရုံးပြောခွင့်ရ Stanislav Selin ကအခုအချိန်ထိသဘောတူညီချက်တစ်စုံတရာမရထားသေးဘူးလို့ Reuters သတင်းဌာနကပြောခဲ့တာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်မြန်မာနိုင်ငံကြားဖွဲ့စည်းဖို့သဘောတူထားတဲ့လုပ်ငန်းဖွဲ့နဲ့ပတ်သက်တဲ့သတ်မှတ်ချက်တွေနဲ့လူထုလူနည်းတွေကိုပြီးတဲ့ရေးဆွဲဖို့လူမာလာ30ရင်းတွေကိုနောက်ဆုံးသတ်မှတ်ထားတယ်လို့ဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးအက်ဆယ်ဒူဇမန်ခန်ကမြန်မာနိုင်ငံခီးစင်ကနေပြန်ရောက်လာပြီးတဲ့နောက်ကြာတာပရိနေမှာပြောပါရတယ်။ ကမ္ဘာစုပေါင်းစုလူခွင့်ရေးချုပ်အမှုတွေပါတဲ့လို့ရတွေလှုပ်ဆောင်ခဲ့တယ်လို့ပြောပြီးမြောက်ကိုရီးယားအစိုးရရရှိခွင့်အုပ်နဲ့အစိုးရဖွဲ့စည်းသုံးခုကိုအမေရိကန်ပြည်ထောင်စုကကြာတာပရင်းနေမှာအမည်မဲဆင်းနဲ့ထည့်သွင်းလိုက်ပါတယ်ခင်ဗျာ။
တောက်တာနေမနဲ့ပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းကြေညာပေးသွားတာပါဒီမနက်စီစဉ်ထုတ်လို့ရမှုကမှတ်အင်ဂျင်နိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဒေးဗ်မက်ဂနက်စ်ဖြစ်ပါတယ်ရှင်။ VOA ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့ညနေဘက်6:00ကနေ9:30အစီအစဉ်တွေကိုလှိုင်းလို့မီတာ16စက္ကန့်နဲ့20ငါးမီတာတွေကနေတိုက်ရိုက်ဖမ်းယူနိုင်စေနိုင်ကြပါသေးတယ်။ VOA တ
This program has come to you from the Voice of America, Washington.